Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်အောက်တိုဘာလ19ရက်တနင်္လာနေ့ညပိုင်း 9:20 NIT အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့51နဲ့လိုင်းလာမီတာ190ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်မြွေထွေးပါ။အီရန်နျူကလ িয়ার စီစဉ်ဆိုင်ရာနိုင်ငံသားသဘောတူညီချက်လက်တွေ့ကောင်ထဲဖော်ဆောင်ရေးပထမဆုံးအကြိမ်ပူးတွဲကော်မရှင်စည်းဝေးကိုဒီကနေ့ဩစတြေးလျနိုင်ငံမှာစတင်ကျင်းပပါရယ်။စီးရီးယားရေးနဲ့ပတ်သက်လို့တော့နိုင်ငံရေးအဖြေရှာနိုင်မဲ့နည်းလမ်းတွေဆွေးနွေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာရုရှား၊တူရကီ၊ဆော်ဒီအာရေဗီယာ၊ဂျော်ဒန်ကောင်ဆောင်တွေနဲ့ဒီသတင်းနောက်ပိုင်းမှာတွေ့ဆုံဖို့ရှိပါရယ်။မြန်မာနိုင်ငံမှာတော့မဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်ပြီးသတင်းရေးသားဖော်ပြကြတဲ့သတင်းမီဒီယာတွေအနေနဲ့မီဒီယာချစ်ဝတ်နဲ့အညီရေးသားထုတ်ဝေကြဖို့ရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ချပါရယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။ရွေးကောက်ပွဲတင်ရင်အချမ်းရေးကျင်းပအချမ်းစွာကျင်းပနိုင်ရေးကိုထိခိုက်စေနိုင်တာကြောင့်သတင်းဌာနတွေဟာမီဒီယာကျင်းဝတ်နဲ့အညီသတင်းရေးသားထုတ်လွှင့်ကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့အချက်နဲ့ပတ်သက်လို့ကတော့
ရွေးကောက်ပွဲကော်မရှင်ကမီဒီယာရဲ့ဖော်ပြပုံအဖြစ်ကိုသူကလိုက်ပြီးတော့ထုတ်ပြန်ကြေညာချက်တွေလုပ်နေတာကိုကျွန်တော်တို့သိရတယ်
မြန်မာ Institute for Democracy ကတာဝန်ရှိသူဦးအောင်စိုးမြန်မာရှင်အသေးစိတ်ကိုတော့နောက်ပိုင်းမှာကြားရမှာပါ။ဒါအပြင်ပြပရောက်မြန်မာနိုင်ငံသားတွေကြိုတင်မဲ့ပေးရမှာမမတ်မကန်မှုတွေအများပြားတွေ့ရတဲ့ဆိုတဲ့သတင်းနဲ့အပြစ်ရအစာချုပ်ရေထိုးဖို့ညှင်းဆန်ခဲ့တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကိုမြန်မာစစ်တပ်ကဘာကြောင့်ထိုးစစ်တွေဆင်နေရတယ်လဲဆိုတဲ့သတင်းတွေကိုလည်းနောက်ပိုင်းမှာတင်ပြသွားမှာပါ။အခုရင်ဆုံးတော့သတင်းလာနေညဖက်ရောက်ထိတ်တန့်ရောက်သတင်းတွေကိုမှခင်ဖြူတွေနဲ့ကိုအောင်လင်းဦးတို့ကပြောပြပေးကြပါအောင်ရှင်။
even nuclear စီစဉ်ဆိုင်ရာနိုင်ငံတကာသဘောတူညီချက်အတိုင်းဆက်လုပ်နေကြတာမှာသဘောတူညီချက်ပါသူတို့ရဲ့သက်ဆိုင်ရာအပိုင်းတွေကိုနှစ်ဖက်စလုံးကဘယ်လိုအကောင့်ထဲဖော်ရဲဆိုတာကိုစောင့်ကြည့်မဲ့ပူရဲကော်မရှင်ပထမဆုံးစည်းဝေးကိုဒီကနေ့ကျင်းပပါရယ် American, Britain, တရုတ်၊ပြင်သစ်၊ရုရှား၊ဂျာမနီနဲ့ဥရောပသမဂ္ဂတို့ပါဝင်တဲ့အဖွဲ့နဲ့အီရန်နိုင်ငံကအစ်မြေတာဝန်ရှိသူတွေဟာပြီးခဲ့တဲ့ဇူလိုင်လတုန်းကအီရန် nuclear သဘောတူညီချက်ရယူခဲ့ကြတဲ့ Austria နိုင်ငံ Vienna မြို့မှာပဲဒီကနေ့ဆွေးနွေးပွဲတွေလုပ်နေတာပါအီရန်ဘက်ကနျူကလ িয়ার စီစဉ်ကိုကန့်သတ်ပြီးအပြန်အလှန်အဖြစ်နိုင်ငံတကာကအီရန်ပေါ်ချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေလျှော့ချပေးသွားဖို့သဘောထူထားကြတာဖြစ်ပါတယ်။ဒီသဘောတူညီချက်လက်တွေ့အကောင်အထည်ဖော်ရေးပထမခြေလှမ်းစတင်တဲ့အနေနဲ့မနေ့ကတနင်္ဂနွေနေ့ကိုလုပ်ငန်းအကောင်အထည်ဖော်မှုစတင်ခြင်းနေ့ Adoption Day အဖြစ်နဲ့သတ်မှတ်ခဲ့ကြပါတယ်။ကော်မရှင်အနေနဲ့တနင်္ဂနွေကို၄ချိန်တွေ့ဆုံမှာဖြစ်ပြီးတော့နိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေဖယ်ရှားနိုင်ဖို့မှာအရေးပါတဲ့အာရာကတ်ကရေလေးနျူကလ িয়ার သုတေသနတပ်ပေါင်းဖို့ကိုအသွင်ပြောင်းမှုကိစ္စဖော်ရိုဆက်ယုံမှာရှိတဲ့လုပ်ငန်းတွေအကြောင်းနဲ့တခြားအရေးပါတဲ့ကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်။သဘောတူညီချက်ကိုတစ်ဖက်ဖက်ကချိုးဖောက်တာရှိသလားရှိခဲ့တယ်ဆိုလို့ရှိရင်ဘယ်လိုကင်တွယ်ဖြစ်ချင်းကြမလဲဆိုတာတွေကိုလည်းဒီအစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်
။ Israel နိုင်ငံမှာစစ်သား2ဦးသေဆုံးပြီးနောက်ထပ်10ဦးထဏ်ရတဲ့အထိဒါနဲ့ထိုးတက်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မနေ့တုန်းက Israel ရဲ့တွေမှာရင်ဖြစ်ခဲ့မှုကြောင့် Eritrea ကရွှေ့ပြောင်းလာသူ2ဦးသေဆုံးသွားပါတယ်။ဒုတိယမြောက်တက်ခတ်လာသူလို့ယူဆပြီး Israel ရဲ့တွေကမှာရင်ဖြစ်ခဲ့တယ်လို့ Israel ရဲ့တပ်ဖွဲ့ကပြောပါတယ်။တနက်နေ့ဖြစ်ခံရသူကို Israel နိုင်ငံသားလူအုပ်တုကဝိုင်းဝန်းရိုက်နှက်ခဲ့တယ်လို့လည်းမီဒီယာတွေမှာဖော်ပြပါတယ်။ဒါနဲ့တက်ခတ်ခဲ့သူနဲ့ပတ်သက်လို့တက်ခတ်တဲ့သူကအသက်20နှစ်အရွယ် Arab Israel 2ဖြစ်ပြီးသူကအရင်တုန်းကစစ်သွေးကြွလုပ်ငန်းတွေမှာပါဝင်ပတ်သက်မှုတွေမှတမ်းမရှိဘူးလို့လည်း Israel လူမျိုးရာရှိတွေကဒီကနေ့ပဲပြောဆိုခဲ့တာပါ။ပြရရှိပါမျိုးကအဓိကဘတ်စကာဂိတ်ကုမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုကတော့အစ္စရေးလ်ကိုပါလက်စတိုင်းတွေကအကြမ်းဖက်တိုက်ခိုက်နေတဲ့သတင်းနှစ်ပတ်ကျော်အချိန်ကာလအတွင်းဖြစ်ရတဲ့ခုထဲမှာလည်းထိခိုက်ဒေဆုံးမှုအများဆုံးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းတိုက်ခိုက်မှုတွေမှာတော့အစ္စရေးလ်ရှိအောင်နဲ့ပါလက်စတိုင်းသား50ယောက်ထိဒေဆုံးခဲ့ရတာလည်းဖြစ်ပါတယ်။
ဆီးရီးယားနိုင်ငံကအခြေအနေအတွက်နိုင်ငံရေးအဖြစ်တစ်ခုရလာစေမယ့်လုပ်ငန်းစဉ်ပြန်စရည်နည်းလမ်းတွေကိုဆွေးနွေးဖို့ရုရှား၊တူရကီ၊ဆော်ဒီအာရေဗီယာ၊ဂျော်ဒန်ကောင်ဆောင်တွေနဲ့ဒီသမက်နောက်ပိုင်းမှာတွေ့ဆုံမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့ပြောလိုက်ပါတယ်။ဆီးရီးယားနိုင်ငံအလုံးစုံပြတ်သုံးသွားမယ့်အရေးကိုအမေရိကန်ပြည်ထောင်စုကရှောင်ရှားခြင်းနဲ့လို့စပိန်နိုင်ငံခီးစင်တွင်မှမစ္စတာကယ်ရီကပြောပါတယ်။ဘာရင်လုံနိုင်မယ်ဘယ်လိုရှေ့ဆက်သွားမယ်ဆိုတာတွေအပေါ်ပိုနားလည်မှုရရည်သက်ဆိုင်တဲ့နိုင်ငံတွေအားလုံးကစူးစမ်းမယ်ဆိုတဲ့မျှော်လင့်ချက်နဲ့ဆွေးနွေးပွဲကိုလုပ်မှာဖြစ်တယ်လို့လည်းဆိုပါတယ်။ဆီးရီးယားဆူရတပ်ဖွဲ့တွေကိုအထောက်အကူဖြစ်စေဖို့ရုရှားကလေကြောင်းတိုက်ခိုက်မှုတွေလုပ်နေတာသတင်းသုံးပတ်ရှိပါပြီ။ရုရှားတပ်ဖွဲ့တွေဟာအစ္စလာမစ်စစ်သွေးကြွ IS အစွန်းရောက်တွေကိုပြစ်မှတ်ထားနေတာမဟုတ်ဘဲဆီးရီးယားဆူရစန့်ကျင်ရေးတပုံတွေကိုပြစ်မှတ်ထားနေတယ်လို့ဆိုပြီးအမေရိကန်နဲ့တခြားနိုင်ငံတွေကအပြင်းထန်ပြစ်တင်ဝေဖန်နေပါတယ်။ စီးရီးယားသမ္မတဘရှားအယ်လ်အာဆက်အာနာမြဲစေဖို့အတွက်သက်သက်ရုရှားကလှုပ်ဆောင်နေတာဆိုရင်တော့တိုက်ပွဲမှာနောက်ထပ်စစ်သွေးကြွတွေပိုပါလာအောင်လုပ်နေတယ်လို့ပဲဖြစ်လိမ့်မယ်လို့မစ္စတာကယ်ရီကပြောပါတယ်။စီးရီးယားနိုင်ငံကနေထွက်ပြေးလာသူအများပြားပါဝင်တဲ့ရွှေ့ပြောင်းဒုက္ခသည်တွေဥရောပကိုအလုံးရင်းနဲ့ဝင်ရောက်နေတာဟာခေတ်သစ်ကမ္ဘာမှာဘယ်တော့မှမကြုံဘူးတဲ့ကိစ္စဖြစ်တယ်လို့မစ္စတာကယ်ရီကပြောပါတယ်ရှင်။
ခရိုရှားနဲ့ဆာဗီးယားနယ်စပ်တစ်လျှောက်ထောင်နဲ့ချီရဲ့ဒုက္ခသည်တွေဟာဘယ်ဥမကီးမဆက်နိုင်မဲ့ဒီကနေ့လက်ဆက်လက်တောင်းတနေပါတယ်။ခရိုရှားနိုင်ငံဝင်ပေါက်ကိုဟန်ဂေရီကစနေနေ့မှာပိတ်ခဲ့ပြီးတဲ့နောက်ဒုက္ခသည်တွေဟာအစားအစာမလုံမလောက်နဲ့အေးရတဲ့အောင်မှာတညတာကုန်လွန်ခဲ့ရတာပါ။လူနဲ့ထောင်လောက်ဟာအပူဓာတ်မရှိတဲ့ဘတ်စကားတွေနဲ့နေနေနေကနေခဲ့ကြပြီးဆာဗီးယားနိုင်ငံကိုဖြတ်ပြီးတော့ဥရောပသမဂ္ဂ EU နိုင်ငံတွေစီခရီးဆက်ဖို့စောင့်ဆိုင်းနေခဲ့ကြတာပါ။ခရိုရှားနိုင်ငံနဲ့ဝင်ပေါက်ကိုဟန်ဂေရီကပိတ်ပစ်လိုက်တာကြောင့်အခုဆိုရင်တော့ဘတ်စကားတွေဟာဆလိုဗေးနီးယားကိုဖြတ်ပြီးပိုရှည်တဲ့လမ်းကြောင်းကနေသွားကြရတာဖြစ်ပါတယ်။နေ့စဉ်ဖြတ်ဝင်နိုင်တဲ့ရွှေပြောင်းဒုက္ခသည်အရေးအတွက်ကိုကန့်သက်ဖို့ဆလိုဗေးနီးယားနိုင်ငံကဆုံးဖြတ်ထားတာပါ။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးပြောခွင့်ရသူဘာဘာဘလက်ကတော့ဟန်ဂေရီရဲ့ရွှေပြောင်းဒုက္ခသည်တွေအခက်အခဲတွေပိုတွေးအောင်လုပ်နေတယ်ဆိုပြီးပြောပါတယ်။ဆလိုဗေးနီးယားနိုင်ငံကတော့နေဆက်တွေကိုပိတ်ပစ်ဖို့လောလောဆယ်အစီအစဉ်မရှိဘူးလို့ပြောထားပေမဲ့သူ့နိုင်ငံငယ်လေးမှာဒုက္ခသည်တွေစုပြုံမရောက်လာအောင်တားဆီးနိုင်မှုတရက်ကိုလူ1500ပဲဝင်ခွင့်ပြုမယ်လို့လည်းကန့်သက်ထားပါတယ်။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရီကနေတနင်္လာနေ့ညမြန်မာနဲ့ဒေတာရင်သတင်းတွေကိုဆက်ပြီးတော့ပြပြပေးပါမယ်။မြန်မာနိုင်ငံမှာနိုဝင်ဘာလရွေးကောက်ပွဲကျင်းပဖို့အချိန်နှီးကပ်လာတာနဲ့အမျှနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေအချိန်မြင့်လှုပ်ဆောင်လာနေကြသလိုမဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်ပြီးသတင်းရေးသားဖော်ပြကြတဲ့သတင်းမီဒီယာတွေအနေနဲ့မီဒီယာချစ်ဝင်တဲ့အညီရေးသားထုတ်ဝေကြဖို့ရွေးကောက်ပွဲကော်မရှင်ကမနေ့ကနေ့စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။ကော်မရှင်ရဲ့သတင်းထုတ်ပြန်ချက်ထဲမှာ BBC မြန်မာပိုင်းစီစဉ်ရဲ့အောက်တိုဘာလ18ရက်မနက်ပိုင်းအစီအစဉ်ပါထုတ်လွှင့်ချက်တခုကိုကိုးကားဖော်ပြထားပါတယ်။ဒီထုတ်လွှင့်ချက်မှာပြည်ထောင်စုချက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီကရေဒီယိုနဲ့ငွေတွေပေးပြီးတော့မဲဆွယ်နေတဲ့အကြောင်း၊မှတ်ပုံတွေနံပါတ်တွေတောင်းတဲ့အကြောင်း၊နောက်စိုက်ကားတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အလံစိုက်ထားပြီးနှစ်ဖူးစည်းဝေးစီထားကြောင်းနဲ့ NLD ကိုပဲစိတ်ဝင်စားပြီး NLD အစိုးရဖွဲ့နိုင်ဖို့မျှော်လင့်ကြောင်းရန်ကုန်တိုင်းလှိုင်သာယာမြို့နယ်ကမဲဆန္ဒရှင်တူပြောတာကိုထုတ်လွှင့်သွားတယ်ဆိုပြီးတော့ကော်မရှင်ကထောက်ပြထားပါတယ်။အဲ့ဒီလိုဒီငွေပေးမဲဆွဲတဲ့ဆိုရင်လက်ပေးတာကိုတားမြင်တဲ့ရွေးကောက်ဖွဲ့ဥပဒေနဲ့ညှိစွန်ပြီးထောင်နဲ့ငွေနဲ့ချမှတ်နိုင်တယ်လို့လည်းကော်မရှင်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါပေမဲ့ NLD အလံတွေထောင်ထားပြီးနှစ်ဖူးစီထားသူတွေကိုတခြားပါတီကအခုလိုငွေပေးပြီးမဲဆွယ်စည်းရုံးမှာမဟုတ်ဘူးလို့ကော်မရှင်ကညင်ထားပါတယ်။ငွေပေးစည်းရုံးနဲ့ဆိုရင်လည်းတိတ်ခါချလို့တဲ့အတွက်လှုပ်ကြံဆောင်ရွက်တာသာဖြစ်မယ်လို့ယူဆတဲ့အကြောင်းလည်းကော်မရှင်ကပြောပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးကြတာနဲ့ဆိုင်တဲ့သတင်းထုတ်လွှင့်ချက်တစ်ခုအပေါ်ကော်မရှင်ကကြေညာချက်ထုတ်ပြန်တာဟာဒါပထမဆုံးအကြိမ်ဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်အဆုံးသတ်ရေးနိုင်ငံတကာဆွေးနွေးမှုတွေပြန်လည်စတင်မှုမြောက်ကိုရီးယားကငြင်းဆန်လိုက်ပြီးတရားဝင်ညင်ညာရေးသဘောတူညီချက်တည်းရဲ့ချမှတ်နိုင်အောင်အမေရိကန်ပြည်ထောင်စုကဆစ်ဆက်ညှိနှိုင်းဖို့လည်းတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့တုန်းကအမေရိကန်သမ္မတဘရက်အိုဘားမားနဲ့တောင်ကိုရီးယားသမ္မတပတ်ကွန်ရဲတို့ဝါရှင်တန်မြို့တော်မှာတွေ့ဆုံချင်းမြောက်ကိုရီးယားဘက်ကသာနျူကလ িয়ার လက်နက်ဆွန့်လွတ်ဖို့သဘောတူမယ်ဆိုရင်အမေရိကန်နဲ့တောင်ကိုရီးယားတို့ကဆစ်ဆက်ညှိနှိုင်းမှုတွေလုပ်ဖို့အစဉ်သင့်ရှိတဲ့အကြောင်းခေါင်းဆောင်တို့ပြောကြားပြီးမှပဲမြောက်ကိုရီးယားဘက်ကတုံ့ပြန်လိုက်တာဖြစ်ပါတယ်။နျူကလ িয়ার လက်နက်ဒီမှာသာအာရုံစိုက်နေရင်အလုံးမဖြစ်နိုင်ဘူးလို့လည်းမြောက်ကိုရီးယားဘက်ကပြောပါတယ်။နျူကလ িয়ার လက်နက်ကင်းရှင်းစရေးနိုင်ငံတကာဆွေးနွေးမှုတွေဟာအရင်တုန်းကလည်းအောင်မြင်မှုမရှိခဲ့ဘူးလို့မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကအစိုးရပိုင်းသတင်းဌာနတွေကတစင်ပြောဆိုခဲ့တာဖြစ်ပါတယ်။
တရုတ်နိုင်ငံရဲ့စီးပွားရေးဟာဒီနှစ်တတိယလေးလပတ်မှာတိုးတက်မှုနှုန်းနှီးပြီး 6.9 ရာခိုင်နှုန်းပဲရှိပါတယ်။ဒါကမ္ဘာလုံးဆိုင်ရာစီးပွားရေးကျဆင်းချိန်ကလေးကဆိုရင်ဒုတိယကမ္ဘာဒုတိယအကြီးဆုံးစီးပွားရေးနိုင်ငံမှာတိုးတက်မှုနှုန်းအနည်းဆုံးကာလဖြစ်ပါတယ်။တရုတ်မျိုးသားစင်းအင်ဘီရိုကဒီကနေ့ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရတရုတ်နိုင်ငံရဲ့ပြည်တွင်းထက်ကွန်တန်ဖိုး GDP ဟာ2009ခုနှစ်ဒုတိယလေးလပတ်မှာ 6.2 ရာခိုင်နှုန်းအထိကျခဲ့ပြီးကလေးကဆိုရင်ပထမဆုံးအကြိမ်9ရာခိုင်နှုန်းအောက်ကျသွားတာပါ။စီယုံရဲ့ထုတ်လုပ်မှုဟာစက်တင်ဘာလအတွင်း 9.9 ရာခိုင်နှုန်းပဲရှိတယ်လို့စီးရင်ဌာနကပြောတာကြောင့်ဒါဟာစီးပွားရေးတိုးတက်မှုနှေးကွေးတဲ့နောက်ထပ်လက္ခဏာတစ်ခုပါ။တရုတ်နိုင်ငံရဲ့စီးပွားရေးဟာ25နှစ်အတွင်းအနည်းဆုံးတိုးတက်တဲ့အခြေအနေကိုရောက်နေတာပါ။တဘုတ်ကုန်တွေအတွက်ကမ္ဘာလုံးဆိုင်ရာဝယ်လူအားကျဆင်းတာကအကြောင်းတစ်ခုဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေးကဆိုရင်အတိုးနှုန်းကို5ချိန်လျှော့ချပေးခဲ့ပြီးအခြေခံအဆောက်အုံဆိုင်ရာအသုံးစရိတ်တွန်းမြင့်ခဲ့တဲ့ကြားကပဲစီးပွားရေးဆက်ပြီးတော့ကျနေခဲ့တာပါ။မကြသေးခင်ကအစုရှယ်ယာဈေးကွက်ပြိုကွဲပြီးရွှေငွေတန်ဖိုးကိုတရုတ်ဆိုရကဒီရုတ်တရက်ချပစ်လိုက်တာတွေကအခြေအနေပိုပြီးတော့ဆိုးစေခဲ့ပါတယ်။ ကျေဘုတ်ကုံပေါ်မိခိုအားထားတဲ့စီဝါရီကနေပြည်တွင်းစားသုံးမှုပေါ်တိကထားတဲ့စီဝါရီအဖြစ်အသွင်ကူးပြောင်းနေရတဲ့အများအကြဖီရတချို့ကိုရင်ဆိုင်နေရတယ်လို့စီးရင်ဌာနပြောခွင့်ရသူကဘေကျင်းမြို့တော်မှာသတင်းတောက်တွေကိုပြောပါရရှင်
။ဖိလစ်ပိုင်နိုင်ငံကုန်းနှမန်းကိုပြေးပြေးချင်းဝင်ရောက်လာနေတဲ့တိုင်ဖုန်းကိုပူကြောင့်လူပေါင်း၁၁ယောက်ထက်မနည်းသေဆုံးခဲ့ရတယ်လို့မုံတိုင်းချောင်ကျုံရတဲ့ရေးပေးတဲ့ညောင်းပိတ်မိနေတဲ့ဒေသခံရွာသားရာပေါင်းများစွာကိုအကူအညီပေးဖို့စစ်တပ်ရဲနဲ့စေနာဝင်နဲ့ရေးပေါ်ကစေးကြီးတွေကြိုးပမ်းနေကြပါတယ်။နှစ်ရက်ကြာမိုးစတဲ့ရွာသွန်းရကအိမ်ခေါင်မိုးပေါ်မှာတက်နေရသူတွေအများပြားပါဝင်နိုင်ငံမြောက်ပိုင်းလူဆောင်ကျုံအတွင်းပိုင်းကနေနေမှာပိတ်မိနေတဲ့သူတွေကိုကူညီနိုင်ဖို့ကစေးကြီးလှုပ်သားတွေရောဘာလီနဲ့တွားရောက်နေကြတာပါ။မုံတိုင်းဟာကုန်းတွင်းကိုဝင်ရောက်လာရကအနှင်းငယ်အားပြော့လာပေမဲ့လေပြင်းနဲ့မိုးတက်တံမှုကြောင့်လက်စစ်တားလိုင်းတွေဆက်သွယ်ရေးလည်းပြတ်တောက်နေပါတယ်။မုံတိုင်းနဲ့အတူပေါ်တုန်းနီတီမိုးဆက်လက်ရွာသွန်းမယ်လို့လည်းခန့်မှန်းထားပါတယ်။မုံတိုင်းကြောင့်လူဆောင်ကျုံကလေရင်ခီးစင်နဲ့ဂရုတင်းမောတွားလာတဲ့ထိခိုက်နေရတယ်လို့ထောင်နဲ့ချီရဲ့လူတွေကလည်းလက်စစ်မီပြက်လက်မှုတန်ခံနေရပါတယ်။ကျွန်းရဲ့မြောက်ပိုင်းမှာလေပြင်းများနေပြီးပစိဖိတ်သမုတ်တီအနောက်မြောက်ဘက်မှာနောက်ထပ်မုံတိုင်းတိုင်ဖုန်းမုံတိုင်းတစ်ခုဖြစ်ပေါ်နေတာကြောင့်ကိုဖူတိုင်ဖုန်းမုံတိုင်းဟာလူဆောင်ကျုံမှာနောက်ထပ်ရဲအတန်ကြာထိရှိနေလေဦးမယ်လို့လည်းမိုးလေဝသပညာရှင်တွေကခန့်မှန်းထားကြတာပါ။မုံတိုင်းကြောင့်နောက်လာမယ့်ရက်တွေအတွင်းမှာမိုးရရင်ဟာ23လက်မကွဲကျော်ထိရှိနိုင်တယ်လို့လည်းမိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ်။
တနင်္လာနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမခင်ဖြူထွေးနဲ့ကိုအောင်လင်းဦးတို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပိုင်းနဲ့တည်းရဲ့နားဆင်နိုင်ပါတယ်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားမှာပါပြပရောက်မြန်မာနိုင်ငံသားတွေရွေးကောက်ပွဲအတွက်ကြိုတင်မဲပေးမှုမှာမမှန်မကန်မှုတွေအများပြားတွေ့ရတယ်လို့ပြပရောက်ရွေးကောက်ပွဲစောင့်ကြည့်ခဲ့သူတို့ကပြောဆိုလိုက်ပါတယ်။မဲဆန္ဒနဲ့တစ်ခုလုံးမဲပေးခွင့်မရတာတွေလွတ်တော်၃ရက်စလုံးအတွက်မဲလက်မှတ်မပါတာတွေနဲ့မဲစည်းမှာပါပြီးလက်မှတ်မပါလို့မဲမပေးခဲ့ရသူတွေလည်းရှိနေကြတာပါ။မတ်သိငေထိုက်ကစူးစီးတင်ပြချပါရစေရှင်။
လွတ်တော်ရွေးကောက်ပွဲတွေအတွက်ဂျပန်ရောက်မြန်မာနိုင်ငံသားတွေကြိုတင်ဆန္ဒမဲပေးမှုကတော့မဲစင်းမှာပါပြီးမဲပေးခွင့်မရသူတွေလွတ်တော်300စလုံးတို့အတွက်မဲလက်မှတ်မရလို့မဲမပေးနိုင်ခဲ့သူတွေနဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကအဆုံးသတ်သွားပြီးဖြစ်ပါတယ်။ဂျပန်နိုင်ငံကမြန်မာမဲဆန္ဒပေးပွဲကိုစောင့်ကြည့်ကူညီခဲ့သူကိုဖုံးမြင့်ထွန်းကအခုလိုပြောပါတယ်
။တောင်းကလာပမြို့နယ်ကပြည်သူ့တော်ကိုယ်စားလှယ်ဆန္ဒမဲပေးတာကိုဆက်ရက်မပါလာဘူး။နောက်ပြီးအင်းစိန်မြို့နယ်တမဲပေးတယ်၊မင်းအောင်မြို့နယ်နှမဲပေးလို့ရတယ်။တော့ရှမ်းပြည်တောင်ကြီးရဆိုလို့ရှိရင်တမဲပြီးလို့ရတယ်အမှန်မှန်တိုင်းကတည်းကဆိုရင်ဒီမဲပြီးရမယ်နောက်ပြီးတော့ရန်ကုန်တိုင်းပြည်သားတွေဆိုလို့ရှိရင်ရန်ကုန်တိုင်းမှာရှိတဲ့မြို့နယ်တွေဆိုလို့ရှိရင်၃မဲပြီးလို့ရှိတယ်ဒါမှမဟုတ်မဲချင်းတွေမဲဆိုင်တွေမပါလာဘူးတို့ဆိုလို့ရှိရင်လမ်းတွေပါပြီးတော့မဲဆိုင်တွေမပါလာဘူးဒါကြောင့်မဲချင်းမဲမပြီးနိုင်တဲ့လူတွေလည်းအကြောင်းများတွေ့ရတယ်အဲ့ဒီမှာတစ်ခုထူးခြားတာကဘာလဲဆိုလို့ရှိရင်မဲပြီးဖို့အတွက်မဲယုံနဲ့ဝင်တဲ့အချိန်မှာပဲသူ့နာမည်ကမင်းချင်းပြည်သားနာမည်ဖြစ်နေတယ်လူပြောလည်းသိရပါတယ်ခင်ဗျာ
တောင်းနဲ့ချီတဲ့မြန်မာပြည်သူတွေနေထိုင်နေကြတဲ့ဂျပန်နိုင်ငံမှာမဲပေးခွင့်ရှိသူမဲဆန္ဒရှင်စီးရင်ပေါက်သူကထောင်ကနန်းလောက်ပဲရှိတာဖြစ်ပြီးကြိုတင်မဲပေးမှုမှာအကြောင်းမျိုးမျိုးကြောင့်မဲပေးခွင့်မရခဲ့သူတွေအတွက်တော့လာမယ့်အောက်တိုဘာလ23ရက်နေ့မှာမဲပြန်ထည့်ခွင့်ရမရကိုအကြောင်းပြန်ပေးမယ်လို့ဂျပန်နိုင်ငံဆိုင်ရာမြန်မာတန်ရုံးကပြောဆိုထားပါတယ်ဂျပန်ရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးခဲ့ကြတဲ့အပေါ်မှာတော့ကိုဖုံးမြင့်ထွန်းကအခုလိုပြောပါတယ
်ဟိုတကူးတကောင်လာရောက်ပြီးတော့မဲပေးတာပေါ့နော်ဒီမိုစီရရှိရေးအတွက်သူတို့ရဲ့တက်နိုင်တဲ့မေဒီယာဆန္ဒမေဒီယာကိုသူတို့နဲ့ဖုတ်ထုတ်ပေါ်ခြင်းတဲ့ကြောင့်သူတို့ကတက်တက်ကြီးကြောက်လာရောက်မေးပြတာကိုသိရတယ်ခင်ဗျလူတွေဆိုလို့ရှိရင်မနဲ့ဆိုးကြီးကလာရောက်တန်းစီနေကြတဲ့9နိုင်ကြီးကလာရောက်တန်းစီနေကြလူတွေရှိတယ်နောက်ပြီးတော့ဒီဟိုတာပါလဲနေကနေကားကြီးကားကြီးနဲ့တက်တက်လာပြီးတော့လူတွေအုပ်စုလိုက်ပြီးတက်တက်လာပြီးတော့ဗောနော်လာပြီးကြလူတွေရှိပါတယ်ခင်ဗျအထူးသဖြင့်ကျောင်းသားလူငယ်တွေဗောနော်လူငယ်တော်များတက်တွနေတယ်ကျွန်တော်သိရတယ်ခင်ဗျနောက်ပြီးတော့လူငယ်တော်များလည်းတိုးရစုရဲတွေလူရဲကန်ရဲလာဥမာဆားရဲပြေးလာဆိုလို့ရှိရင်သူတို့ကိုယ်တိုင်တောင်းနေဆားရဲမှာချစ်ရည်ပါလို့ရှိရင်သူတို့ကိုယ်တိုင်တွားပြီးတော့ကွန်ပလိန်တက်ကြတယ်တိုင်ရုံအဲ့ဒါမျိုးတွေပြရတယ်ညာဒါပေမဲ့အခက်ကြီးကတော့ဘာလဲဆိုလို့ရှိရင်စိုက်တွေကအရန်ပါပြီးတော့ကိုတုတ်တဲ့နေရာမှာကိုကမကတ်ဘူးဖြစ်နေတယ်နောက်ပြီးတော့ကိုရီးယားဟိုအဲ့အများကြီးကတ်လိုက်နေတယ်ဆိုရင်ဆားရဲကကြီးပြီးတော့ပြဲသွားတယ်အနေဒါမျိုးပြရတဲ့တော့ဒီမဲစိုက်တွေမှာတော့တော်တော်အခက်ကြီးပြည့်တယ်ဆိုတော့ကျွန်တော်တို့ရင်ဖွင့်သွားပါတယ
်တောင်ကိုရီးယားနိုင်ငံမှာလည်းချူတင်မဲပေးမှုမှာပြဿနာတွေရှိခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့ဝေးလံခေါင်တီအရက်တွေမှာအလုလုနေချသူတွေဆိုးလို့မျိုးတော့ကမြန်မာတန်ရုံမှာမဲပေးနိုင်ဖို့ငွေကုန်ကြေးကြခံအရောက်လာခဲ့ကြပြီးမှမဲပေးခွင့်ဆုံးရှုံးခဲ့သူတွေလည်းတွေ့ရတယ်လို့ရွေးကောက်ပွဲမှာစစ်တမ်းကောက်ခံခြင်းနဲ့ပြဿနာများကိုမှတ်တမ်းပြုစုခဲ့သူကိုစရာညွန့်တင်ကပြောပါတယ
်။ပြည်မပြေမှုတွေတော့တော်လေးရှိတယ်လို့ပဲပြောရမှာပေါ့ခင်ဗျာ။တချို့မဲဖန်နာနယ်လိုက်ပျောက်တာတွေပေါ့ဥမာအပြင်မင်းကင်းဆိုရင်သူတို့တစ်ဖွဲ့လုံး၁၈ယောက်လုံးမဲပေးဝတ်မရလို့ဖိတ်ပြက်လက်ပြက်ပြန်သွားတာမျိုးတွေအဲ့လိုမျိုးလေးမျိုးတွေတွေ့ခဲ့ရပါတယ်ခင်ဗျာ တချို့ဆိုရင်မဲဟောပေါ့ဒီမှာမဲပေးခွင့်ဆိုတာတော့တော်တော်ကန်ထူးမှလို့ပဲပြောရမှာခင်ဗျာအဲ့မဲတန်ယုံလေးရောက်ပြီးကမှမဲလက်မဲ့မရလို့ပြန်ထွက်လာတယ်လို့နှစ်ယောက်လောက်တော့ကျွန်တော်တွေ့လိုက်ရတယ်ခင်ဗျာတော်တော်ဖိညက်သွားတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့တချို့ဆိုရင်ဟိုအောက်ကနေတက်လာတော့ခီးစိတ်တင်ကိုပဲအသိပ္ပချလေလာပေါ့ညမဝန်တက်မဲ့ခေါ်တော့တသိန်းအောင်ကြုံမဲ့ထင်ပါတယ်အလောက်ကုန်ပြီးမအောင်မပေးဖို့မရကြတယ်တွေ့ခဲ့ရတယ်ခင်ဗျာ
ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ကနေတောင်ကိုရီးယားတန်ယုံထံကိုပေးပို့တဲ့မဲလက်မှတ်တွေမှာအပြည့်အစုံမပါရှိတာတွေတောင်ကိုရီးယားနိုင်ငံကိုရောက်ရှိရမယ့်မဲလက်မှတ်တွေကတခြားနိုင်ငံတွေကိုမှားယွင်းရောက်ရှိတာတွေနောက်မဲဆင်းမှာပါရှိသူတိုင်းအတွက်မဲလက်မှတ်တွေမပေးပို့ခဲ့ဘူးဆိုတာကိုတောင်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်ယုံကကြေညာချက်ထုတ်ပြန်ထားပြီးအခုလိုပြဿနာတွေကိုနိုင်ငံဆိုင်ဝန်ကြီးဌာနကနေတဆင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအကြောင်းကြားမယ်လို့လည်းပြောဆိုထားပါတယ်ဒါအပြင်မဲလက်မှတ်တွေမှာမဲယုံမှုတွေအဖြစ်တန်ယုံဝန်ထမ်းတွေအနေနဲ့ထိုးပေးဖို့မလိုအပ်ဘူးလို့လဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအကြောင်းပြန်ထားတဲ့အချက်ကိုလည်းတောင်ကိုရီးယားနိုင်ငံမြန်မာတန်ယုံကအသိပေးထုတ်ပြန်ထားပါတယ်မြန်မာနိုင်ငံသားတန်းနဲ့ချီပြီးအလုလုကင်နေကြတဲ့ထိုင်းနိုင်ငံမှာတော့မဲပေးခဲ့သူ600ကျော်လောက်ပဲရှိတယ်လို့လဲမြန်မာတန်ယုံကပြောဆိုထားပါတယ်ရှင
်မသိငီထိုက်ပါရှင်ခုဆက်လက်ပြီးရွေးကောက်ပွဲသတင်းတစ်ပုဒ်တစ်ဆက်သေးတင်ပြပါမယ်မတိကျမမှန်ကန်ပဲလိုက်တဲ့သတင်းတွေဟာရွေးကောက်ပွဲတင်းရင်အေးချမ်းစွာကျင်းပနိုင်ရင်ကိုထိခိုက်စေနိုင်တာကြောင့်သတင်းဌာနတွေဟာမီဒီယာကျင့်ဝတ်နဲ့အညီသတင်းရေးသားထုတ်လွှင့်ကြဖို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရည်တည်ချက်ကိုဝေဖန်တာတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရွေးကောက်ပွဲကော်မရှင် UEC ရဲ့သတိပေးထုတ်ပြန်ချက်ဟာ BBC မြန်မာပိုင်းစီစဉ်ရဲ့18ရက်နေ့မနက်ပိုင်းရေဒီယိုသတင်းထုတ်လွှင့်ချက်အပေါ်မှာအခြေခံထားတာဖြစ်ပါတယ်။ UEC ရဲ့ကြေညာချက်အပိုက်တစ်မှာ BBC မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်မှာရန်ကုန်တိုင်းဒေသကြီးလှိုင်သာယာမြို့နယ်နေကိုအောင်ဆိုသူကပြည်ထောင်စုကြမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကရေဒီယိုနဲ့ငွေကြေးပေးပြီးမဲဆွယ်နေကြောင်းနဲ့လူအများကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုသာစိတ်ဝင်စားပြီးအစိုးရဖွဲ့နိုင်ဖို့မျှော်လင့်နေကြောင်းပြောဆိုချက်ကိုထုတ်လွှင့်ခဲ့တယ်လို့ဖော်ပြပါတယ်။အပိုက်နှစ်မှာတော့ငွေပေးပြီးမဲဆွယ်မယ်ဆိုရင်ရွေးကောက်ပွဲဥပဒေအရတနည်းတည်းမပိုတဲ့ထောင်တန်းဒါမှမဟုတ်ကျပ်တသိန်းတန်းမပိုတဲ့ငွေတန်းဒါမှမဟုတ်ထောင်တန်းငွေတန်းနှစ်ရပ်ပေါင်းချမှတ်နိုင်ကြောင်းနဲ့ပါတီစည်းဝေးလုပ်ငန်းအပေါ်သုံးသက်ချက်ကိုဖော်ပြပါတယ်။နောက်ပိုင်းမှာတော့မတိကျမမှန်ကန်ဗက်လိုက်တဲ့သတင်းတွေဟာရွေးကောက်ပွဲတင်းကျင်းအေးချမ်းစွာကျင်းပနိုင်ရေးကိုထိခိုက်နိုင်ကြောင်းနဲ့သတင်းဌာနတွေကမီဒီယာကျင်းဝင်းနဲ့အညီသတင်းရေးသားထုတ်လွှင့်ဖို့ကို UEC ကတိုက်တွန်းထားပါတယ်UEC ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးမြန်မာစာနယ်ဇင်းသမဂ္ဂဦးဆောင်အဖွဲ့ဝင်ဦးဇော်သက်ထွေးကအခုလိုတုံ့တက်ပါတယ
်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီသီးမီဒီယာမဆိုလူ့နာသာသတင်းယူခွင့်ရှိတယ်လူ့နာသာသတင်းရေးပိုင်ခွင့်ရှိတယ်ဆိုတဲ့အချက်ကတော့ကျွန်တော်တို့အနေနဲ့ကန့်သတ်ထားပါတို့ပြန်ကြည့်နေတဲ့ကိုကြည့်တဲ့အခါကျတော့ကော်မရှင်ကနေပြီးတော့သူ့ရဲ့ dignity အတွက်တိုင်းရိုက်ကျွန်တော်တို့တုံ့ပြန်ဆောင်ရွက်တာလို့အရေးယူလာတော့မဟုတ်ဖဲနဲ့ကျွန်တော်တို့မီဒီယာပြည့်ဝနဲ့အညီရေးသားဖို့လို့လမ်းပြီးတော့တိုက်တွန်းတဲ့ပုံစံကိုတွေ့ရတာပေါ့လေဒါကြောင့်မလို့ဒီဟာကျန်တဲ့မီဒီယာတွေကိုပါဒီဟာနဲ့ပတ်သက်ပြီးသတိထားမိအောင်လို့လှမ်းပြီးတော့ဟန့်လိုက်တဲ့ပုံစံလို့ယူဆတယ်
သက်ဆိုင်ရာသတင်းဌာနကထုတ်လွှင့်ခဲ့တဲ့သတင်းအပေါ်ခိုင်မာမှုရှိကြောင်းတည်တည်ပြခဲ့ရင်သတင်းတိကျခိုင်မာမှုနဲ့ပတ်သက်တဲ့တန်တရားတွေကင်းစင်သွားမယ်လို့ယုံကြည်ကြောင်းလည်းဆက်ပြောပါတယ
်။ BBC နဲ့ပါလို့အနေနဲ့ဆိုတော့သူတို့ရဲ့ရေးသားထုတ်လွှင့်ချက်နဲ့ပတ်သက်ပြီးတော့မှန်ကန်တဲ့အပြည့်အဝတာဝန်ယူရဲဒီသတင်းတွေကလုတ်ပြန်ထားတဲ့သတင်းပုံပဲနဲ့တကယ်အပြည့်အဝမှာဖြစ်ခဲ့တဲ့သတင်းတွေကိုရယူပြီးတော့မှပြည်သူလူထုသိရှိရတင်ဆက်ရင်းဖြစ်တယ်ဆိုတော့အချက်လိုမျိုးထုတ်ပြန်လိုက်မယ်ဆိုရင်တော့ဒီတန်တရားတွေဒီငင်းပေါင်းမှုတွေမှာရှင်းလင်းသွားမယ်လို့ထင်ပါတယ်။ဒီလိုကိုယ့်ရဲ့ရေးသားချက်ပေါ်မှာတာဝန်ယူနိုင်မှုရှိရင်တော့ခုလိုပြဿနာကိုမကြာခဏကြုံတွေ့နိုင်ပါလေ။ကျွန်တော်အနေနဲ့တော့အဲ့လိုမြင်ပါတယ
်။ရွေးကောက်ပွဲကာလမီဒီယာတွေရဲ့ဖော်ပြချက်တွေကိုစောင့်ကြည့်နေတဲ့မြန်မာ Institute for Democracy ကတာဝန်ရှိသူဦးအောင်စိုးမင်းကတော့ UEC ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ရွေးကောက်ပွဲကော်မရှင်ကမီဒီယာရဲ့ဖော်ပြပုံအဖြစ်ကိုသူကလိုက်ပြီးတော့ထုတ်ပြန်ကြေညာချက်တွေလုပ်နေရတယ်လို့ကျွန်တော်တို့သိရတယ်။အဲ့တော့သူအနေနဲ့တကယ်တည်းဖြစ်တင်တာကရွေးကောက်ပွဲဥပဒေချိုးဖောက်တယ်ဆိုလို့ရှိရင်သူအရေးယူဖို့ပဲသူလေကျွန်တော်မြင်လာတော့ BBC နဲ့ပတ်သက်ပြီးထုတ်တဲ့မှာဘာမှမဆိုင်တဲ့အချက်အလက်ချက်ပြောရပြကျွန်တော်အကြည့်ကျစကားလုံးနဲ့သူပြောတဲ့အတိုင်းဖတ်ပြမယ်ဆိုရင် NLD အလံထောင်ထားပြီးရဖူးစီချသူတို့ကအခြားပါတီမှရဖူးကျက်သူငွေပေးလဲရှင်စီယုံကြီးမဟုတ်ပါငွေပေးစီယုံပါကလည်းတိတ်ခါချလို့ရေလုံချံဆောင်ရွက်ချက်တာဖြစ်ပြီးဟူယူဆရပါသည်ဆိုတာကျွန်တော်အမြင်ရဆိုရင်ဒီမီဒီယာနဲ့ပတ်သက်ပြီးတော့ပေါ်ပြမှုအပိုင်းနဲ့အဲ့ဒီစာသားတွေကဘယ်လိုမှမအပ်ချက်ပါဘူး။မီဒီယာနဲ့မပတ်သက်တဲ့နဲ့တခြားပါတီရဲ့စီးရုံးရေးကိစ္စကိုဒီ statement တွေကရောပြီးထုတ်လာတာကိုကျွန်တော်တို့ကြည့်ရတယ်။အဲ့တော့ဒါဟာ
ဒါတဘောလေးဒီဘောလေးနည်းနည်းစဉ်းစားဖို့တင်ပါလေ
မြန်မာနိုင်ငံရဲ့လေးလာတုံးသက်သူဦးစိန်ကျော်လိုင်းကလည်း UEC ရဲ့ကြေညာချက်နဲ့ပတ်သက်ပြီးအခုလိုတုံးသက်ပြောဆိုပါတယ
်ရုပ်ဝဲကော်မရှင်ကပြောထားတဲ့ချက်ကမီဒီယာတွေဟာဖဲလိုက်မှုကင်းရမယ်လို့ပြောတယ်အဲ့တော့အခုကိစ္စကစက္ကန့်ဖွံ့ဖြိုးရေးပါတီနဲ့ပတ်သက်တဲ့ကိစ္စဖြစ်တဲ့အခါမှာရုပ်ဝဲကော်မရှင်ကဘာကြောင့်ကြားနေပြီးတော့ကြေညာချက်ချောရတယ်ဆိုတာမိကွန်းထုတ်စရာဖြစ်လာပါတယ် BBC ကတန်လှန့်တဲ့ကိစ္စမှာဒါဆိုသူသက်ဆိုင်ရာစက္ကန့်ပါတီကနေပြီးတော့ကြေညာချက်ချုပ်ပြီးတော့သူတို့ရှင်းရမယ်ကိစ္စပဲဖြစ်တယ်အဲ့တော့ကိုကျပ်ဖွန်ပါတီရဲ့ကိုစားဘာကြောင့်ရုပ်ောက်ပွဲကော်မရှင်ကထောက်ရတယ်လဲဆိုတာကမိကွန်းထုတ်စရာဖြစ်လာပါတယ
်လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးမဲစင်းမှားယွင်းတာနဲ့လက်ရှိပြည်ပနိုင်ငံတွေမှာကြိုတင်မဲ့ပေးနေတာတွေနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဝေဖန်တာတွေလည်းရှိနေပါတယ်
ကမ္ဘောဇောစူးစီးတင်ပြသွားတာပါရှင်။ PO A ကလည်းတင်းလာနေညဖက်တင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲအတွက်စီယုံလှုပ်ရှားနေတဲ့ပဲခူးတိုင်းဖြူးမြို့နယ်ကလွတ်တော်ကိုစရဲလောင်းတူကိုအာနာပိုင်တွေကမကြတိတ်ခင်ရက်ပိုင်တွေကဖမ်းဆီးလိုက်ပါတယ်။လက်ရှိပြည်သူ့လွတ်တော်နိုင်ကသူရဦးရွှေမန်းနဲ့ရှင်ပြိုင်အရွေးခံမဲ့တတိပုဂ္ဂလကိုစရဲလောင်းဒေါက်တာမြတ်နုခိုင်ကိုပြီးခဲ့တဲ့နှစ်ကလက်ဗရောင်းတောင်အရေးလှုပ်ရှားမှုနဲ့ဆက်နွယ်ပြီးတော့မဲဆွယ်စီယုံနေတဲ့ဖြူးမြို့မှာပဲရက်တပ်ဖွဲ့ကဖမ်းဆီးလိုက်တာပါ။အပြည့်ဆုံးတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမှကသတင်းပေးပို့ထားပါရယ်
။ပဲခူးတိုင်းဖြူးမြို့မှာအာနာယပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်နိုင်ရကဖြစ်တဲ့သူရဦးရွှေမန်းနဲ့ရှင်ပြိုင်အရွေးခံဖို့အပြိုင်ဆိုင်မဲဆွယ်စည်းရုံးနေစဉ်မှာလာရောက်ဖမ်းဆီးခေါ်ဆောင်သွားခဲ့တာလို့လည်းသူ့ရဲ့မဲဆွယ်ဘွဲတာဝန်ခံဦးတင်အေးကပြောပါရယ်
။သူကိုယ်စီလောင်းဒေါက်တာဒိုမင်းခိုင်ကိုသူကဝရမ်းကြီးကိုတတ်မှတ်တယ်။တကယ်တော့ဒေါက်တာဒိုမင်းခိုင်ကဘယ်မှာဝရမ်းမဘယ်မှာမပြေဘူးများသူမြေပြောင်းလာသူမြင်တိုင်းပါလေ။ဘောရီပေါ့ပဲကလာမမကျူးပြည်လည်းမအရှိမောင်တက်ကန်နေတဲ့ပြန်နေလူရှိတယ်ဆိုတော့တိရတော့ဒရီပုတ်ကတည်းကအတက်ကန်အမှတ်နေနေတက်ပြဲလာ။အမှန်တော့ချင်းနဲ့ဝင်းကဲကွန်ရှင်မှာတောင်းခဲကွန်ရှင်မှာဝင်းရဆော့တော့စီစီဆက်ကလာဖြစ်ရတယ်။စီစီဆက်ကလာမှလည်းတက်ဆိုင်ရစုံစမ်းစစ်ဆေးရေးအဖွဲ့တွေ SBD ဆက်တုံးလုံးတွေလာဝကတွေကွန်ရှင်မှာပါတယ်အလုံးအစုံစမ်းနဲ့မြင်းမြင်းနဲ့ဟိုနောက်တော့တရားလူကြီးတွေမှာကြမ်းကြင်ရတယ်ကျမှုကိစ္စနဲ့နိုင်ငံတကာဖြစ်တဲ့ပုံမှာအမှတ်လောက်ဖြစ်ဖို့ရည်ချင်းဖြစ်တယ်ဆိုတော့သူတို့ကအမှတ်လောက်ဖြစ်နေဝင်ဝင်ပြုတယ်။ဟုတ်ကဲ
့
အဲ့လိုမျိုးစီစီပြီးမှစီစီပြီးမှအဲ့လိုဝင်ဝင်ပြုပြီးမှရုပ်ောက်ပွဲအောင်နိုင်ကမ်ပိန်းကိုပြည်ပြည်ဆိုင်လုပ်နေတဲ့အချိန်မှာဘုလိုရရက်ကိုမဟောင်းစနဲ့တပ်ပြီးတော့ဖမ်းတာ
ဒေါက်တာမြတ်နုခိုင်ကိုဖြူးမြို့နယ်မှာတကုံရဲစခန်းကတာဝန်ရှိသူတွေကစနေနေ့ကလာရောက်ဖမ်းဆီးခဲ့ပြီးတရားရုံးတင်ကတနင်္လာနေ့မှာတော့အာမခံမပေးဘဲအင်းစိန်ထောင်ကိုတန်းပြီးတော့ပို့ခဲ့တယ်လို့လဲသူရဲ့ရှေ့နေဖြစ်သူလူခွင့်ရေးရှေ့နေဦးသန်းစောအောင်ကဆိုပါတယ
်ဒါမသိတော့ဘူးမသိတော့ဆိုတော့ story တဲ့ကဟိုရေးချင်းမရှိဘူးဗျာဆိုလို့ရှင်ဒါသူတို့ဆုံးမဆုပ်ရှင်မှုရကော်မရှင်ရလာလုပ်ရမယ်ကံကွက်မဆုလို့ရှင်လည်းတိုင်တဲ့ကိုယ်စားလှယ်ကဦးတိုင်ရတတ်မှတ်ထားတဲ့ကာလအပိုင်းကြားတွင်မှာကံကွက်ရမယ်ပြောဆိုရမယ်ဒါမျိုးရရှိတယ်အမဒီခါကတော့သူ့ဘာသူတကယ်တယောက်ရဲ့ကံကွက်တကြောင်မဟုတ်ဘဲနဲ့ဖြစ်နိုင်လို့တကယ်တယောက်ရဲ့မကြောင်ပြန်ရှာပြီးတော့ဟိုလူတောင်ချက်တခုလည်းပြင်နိုင်တာပေါ့။သာမကန်ရနိုင်လမ်းငါခဝီးပါတဲ့အားတော့အမကန်မရနိုင်။ဒါပေမဲ့ကျွန်တော်ဒီနေ့သာမကန်ချောက်တယ်လေးရခုလို့ခံသိရ။ဒီသူပဲကန်ရတဲ့လူကမိမအလူသမီးဖြစ်တယ်။ဆက်ကသူကအကုန်ကြီးကြီးဟိုစိတ်ပညာပေါ်ရတာတာတရားဖြစ်တယ်။ဒီကဘောမှာကိုပေါ်ဝင်ချင်းနဲ့ကိုလိုလောင်းတယောက်ဖြစ်တယ်ဒီဆက်ရီထောက်ထားပြီးတော့သူကပုံမှန်လူမဟုတ်ဘူး။အဲ့တော့အမကန်ပြီးလို့ဆိုပြီးတော့ကျွန်တော်ကျွန်တော်မှတ်ချောင်းလာနေတယ်ဒါပေမဲ့ဟိုတရားကြီးကမြင့်တဲ့သင်မြင့်တဲ့ခင်ရတာပေါ့ဆောင်းကြည့်အမကန်ကြီးရတာဟုတ်တယ်ပုံမှန်တရားရင
်သူ့ကိုဆွဲဆိုထားတဲ့ပုံမှတ်တွေထဲမှာပုံမှတ်905ခခွေးနဲ့တခြားပုံမှတ်တွေလည်းပါဝင်တဲ့အကြောင်းပြောပြပါတယ်သူ့အမှုတွေကတော့ပြီးခဲ့တဲ့နှစ်ကဘူကြီးဟောင်းနေမျိုးစဉ်နဲ့အတူလက်ဗရောင်းအရေးနဲ့ပတ်သက်လို့တရုတ်တန်ရုံရှိရောက်ခဲ့ပေမဲ့ဖုန်ကြီးတစ်ပါးကိုဘာသာပြန်ပေးဖို့သာဖြစ်ကြောင်းဒီအမှုနဲ့ပတ်သက်ခြင်းမရှိကြောင်းပြောဆိုထားတယ်လို့ဆိုပါရယ်။အဲ့ဒီအချိန်တုန်းကတရားခံပြေးဖြစ်ထည့်သွင်းထားပေမဲ့သူဟာရန်ကုန်မှာဘဲမှမပြေးဘဲနေထိုင်နေတယ်လို့ရွေးကောက်ပွဲမှာလည်းရှင်ပြိုင်ဖို့အတွက်အမှုကင်းရှင်းကြောင်းအထောက်အထားတွေတက်တည်တနိုင်ခဲ့တယ်လို့ဆိုပါရယ်။အခုအချိန်မှာသူ့ကိုဖမ်းဆီးအရေးယူခြင်းဟာတရားမျှတမှုမရှိဘူးလို့လည်းသူ့ရဲ့ကိုယ်စားလှယ်ကနေတဖြင့်ပြောဆိုခဲ့ပါရယ်။မဲဆွယ်စည်းရုံးနေတဲ့ကာလမှာကိုယ်စားလှယ်လောင်းတွေဟာပိုင်ဆိုင်မှုတွေခြားပြရမယ်ဆိုတာတွေနဲ့လေသမားရေးကိစ္စတွေကိုလှုပ်ဆောင်ပေးတဲ့ဆိုတာတွေကိုစီယုံရေးလုပ်ငန်းစဉ်မှာဆွေးနွေးခဲ့ပြီးဖြူးမြို့မှာတော့လူအများအာယုံစိုက်ခံရတဲ့တတိပုဂ္ဂလ90လောင်းအဖြစ်လူသိများတယ်လို့လည်းမြို့ကန်တွေကဆိုပါတယ်ရှင်
။မအေးအေးပါပါရှင်။ခုတော့တိုက်ပွဲသတင်းဖက်အလဲပေးရအောင်ပါ။ NCA အပြစ်ရစာချုပ်ရေးထိုးဖို့ညှင်းဆန်ခဲ့တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ရဲ့ဝဟိုင်းဘိုဌာနချုပ်ကိုမြန်မာတပ်မတော်ကနေထိုးစစ်ဆင်နေတဲ့အတွက်နှစ်ဖက်အကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေပါတယ်။မြန်မာစစ်တပ်ကနေတောင်းဆိုထားတဲ့တာဆန်ပူးတပ်စခန်းကိုမြောက်ပိုင်းရှမ်းပြည်တပ်မတော်ကဆုတ်ခွာပေးခဲ့ပေမဲ့မြန်မာတပ်မတော်ဘက်ကထိုးစစ်ဆင်တိုက်ခိုက်နေစေလို့ SSPP SSA ကောင်းဆောင်တွေကပြောပါတယ်။အခုလိုဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ကျေးတီမြို့နယ်နဲ့မိုင်းရှုမြို့နယ်ဒေသခံ3000ကျော်ဟာစစ်ဘေးကနေတိမ်းရှောင်နေရတဲ့အခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းအထောက်နိုင်ကုန်းအိမ်ကအခုလိုသတင်းပေးပို့ထားပါရယ်
။ဟုတ်ကဲ့ပါ။မြန်မာတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော်ခြေချရာရှမ်းပြည်နယ်မိုင်းရှုမြို့နယ်ထဲကဟိုင်းပါစခန်းနဲ့ဝါဟန်းဌာနချုပ်ရဲ့9မိုင်ကွာ1လေရွာအထိထိုးစစ်ဆင်လာတယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လာကအခုလိုပြောပါရယ်။
ဒီနေ့မနက်ခုနမှာကျွန်တော်ဖက်တီနီယာကိုပြန်ပြီးတော့ဆိုက်တယ်လေမှာကျွန်တော်အဲ့ဒီဟိုက်ပါယူအနားမှာရှိတဲ့အဲ့ဒီကျွန်တော်ဖြတ်ထားတဲ့နေရာကိုဒီလိုပြန်ပြီးတော့ဆိုက်တယ်လေစာဆောင်ပြီးထမှာကျွန်တော်ကဟိုရှားရှားပြီးလက်နဲ့ကြီးနဲ့ပြစ်နေတယ်နောက်ဖက်တီဝန်လွေဆက်ကလည်းကျွန်တော်ကဟိုချီကတ်နေဆက်နေသားမျိုးမှာပြစ်နေတယ်လေအဲ့တော့ဝန်အားယူအဆက်မှာပဲလေဝန်အားယူနဲ့ဆက်နေတာပဲလေ
မြောက်ပိုင်းရှမ်းပြည်တပ်မတော်ကနေတပြည်လုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးဖို့ညှင်းဆန်ခဲ့ပြီးနောက်ပိုင်းဒီလ6ရက်နေ့ကနေစပြီးတော့မြန်မာတပ်မတော်ကနေစတင်ထိုးစစ်ဆင်တိုက်ခိုက်မှုတွေပြစ်လုပ်လာခဲ့ပါတယ်။တိုက်ပွဲရက်တိုင်းရေးသွက်မြန်မာစစ်တပ်ဘက်ကတောင်းဆိုထားတဲ့တာဆန်ဖူးကစိုးစိတ်စခန်းကိုမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကနောက်ဆုတ်ပေးခဲ့ပေမဲ့လည်းတပ်မတော်ရဲ့ထိုးစစ်ကရက်တချင်းအလင်းမရှိဘူးလို့ဘူမူကြီးဆိုင်လာကအခုလိုဆက်ပြောပါတယ်။
ကျေးဇူးပါတော့ရင်းချောင်းရေးပေါ်ဆောင်ရေးကော်မတီအဖွဲ့ဝင်ဖြစ်တဲ့ဝန်ကြီးဦးခင်မောင်ဆိုတာကျွန်တော်အဲ့ဒီဖြစ်စဉ်တွေကျွန်တော်တင်ပြတာလေသူကအဲ့ဒီသာသမှုနေရာကိုသဘောထားချင်းချင်းနဲ့ဖယ်ပေးလိုက်ပါအဲ့ဒါကတကြောင်တော့နောက်တစ်ချက်ကကျွန်တော်ဤသူလူထုကတော့စိတ်ပိုင်းကလာကအခြေချလာတော့အဲ့ဒီဖြစ်ဖြစ်ဆောင်လူထုတွေကပုံပုံများလာတယ်လေအခက်တော့ကတုံးတော့ပြီးကျွန်တော်တို့စိတ်ပိုင်းအရှင်ကတိုးမြင့်လာမှာပါဆာကိုကျွန်တော်ကမလိုလားဘူးအဲကြောင့်ကျွန်တော်ကသာသာပူနေဆက်ပေးလိုက်ပြီးဆိုရင်သူတို့ကဖို့ချစ်တယ်ရပ်သွားမယ်လို့ကျွန်တော်ကဟိုဒီယုံရှိတယ်လေဒါမှသူတို့ဒီနေ့အတိုင်းဖြစ်မလာပဲအခုကသူတို့ကပြန်ပြီးဆိုင်နေတယ
်ပြီးခဲ့တဲ့အောက်တိုဘာလ10ရက်နေ့ကရှမ်းပြည်တောင်ပိုင်းကြည်တိမြို့နယ်နဲ့မိုင်းရှုမြို့နယ်ထဲကတာဆန်ဘူးဒေသမှာအခြေပြုလှုပ်ရှားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့တွေတပ်ဆုပ်ပေးဖို့မြန်မာစစ်တပ်အရှိလေပိုင်းတိုင်းစစ်ဌာနချုပ်ကနေညွှန်ကြားချက်ပေးလာပြီးနောက်ပိုင်းအောက်တိုဘာလ15ရက်နေ့မှာမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတပ်နောက်ဆုတ်ပေးခဲ့တာလည်းဖြစ်ပါတယ်အခုလိုတိုက်ပွဲဆက်လက်ဖြစ်ပွားနေတဲ့အနေအထားကြောင့်ကြည်တိမြို့နယ်နဲ့မိုင်းရှုမြို့နယ်ဒေသခံကြေးရွာသားတွေအနေနဲ့စစ်ဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့အခြေအတွက်ပုံမှန်များပြားလာနေပါတယ်စစ်ဘေးရှောင်ရွာသားတွေဟာမိုင်းရှုမြို့နယ်ဟိုင်းပါနဲ့ဝမ်ဆော့ဖုန်ကြီးကျောင်းတွေမှာအများစုခိုးလုံနေကြပြီးတောတောင်တွင်တင်းရှောင်နေသူများပါဝင်အရေအတွက်3000ကျော်ရှိမယ်လို့စစ်တမ်းကောက်ယူထားတဲ့ရှမ်းတန်တော်စစ်အဓိတာရုပ်ဆိုင်မင်းကပြောပါတယ်
ဒီလာရောက်ခိုးလုံနေတဲ့ဝမ်ဆော့မှာဆိုရင်1000ကျော်သွားပြီခိုင်းပါမှာလည်း1000ကျော်တယ်နောက်ပြီးတော့မှဒီတောထဲမှာပုံအောင်ပြီးတော့မှနေတဲ့လူတွေလည်းရှိနေသေးတယ်နောက်ပြီးတော့မှနုံစုမြို့ပေါ်မှာတက်ပြီးတော့မှသူတို့အမျိုးတွေနဲ့နေနေတဲ့လူရှိတယ်အားလုံးပေါင်းစစ်သေးစစ်တန်ခံနေရတဲ့3000ကျော်သွားပြီဒုက္ခတွေတွေက
မြမတပ်မတော်အနေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းကိုဝင်ရောက်တိုက်ခိုက်တာဟာတနင်္ဂနွေလို့ပြစ်ခတ်ရစရေး NCA လက်မှတ်မရေးထိုးတဲ့အကြောင်းရင်းကြောင့်လို့လဲ SSPP ပြောခွင့်ရဘူမူကြီးဆိုင်လာကပြောပါတယ်လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အချိန်ဒီပေါ်ဘာမှတ်ချက်မှမပေးလို့ရောင်းမြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူတူဖြစ်တဲ့ဥညိုဦးမြင့်ကပြောပါရယ်မနေ့ကလည်းရှမ်းပြည်နယ်ကုတ်ခိုင်မြို့မှာမြန်မာတပ်မတော်နဲ့တောင်းပလောင်တပ်ဖွဲ့ TNLA နဲ့တိုက်ပွဲဖြစ်ပွားခဲ့ပါရယ်မြန်မာအစိုးရအနေနဲ့တိုင်းဒါလက်နက်ကိုင်ဖွဲ့တွေနဲ့အပြစ်ခတ်ရစရေးငင်းချမ်းရေးလုပ်ငန်းစဉ်တွေလှုပ်ဆောင်နေပေမဲ့တဖက်မှာတိုင်းဒါဒေသတွင်စီရေးရထိုးစစ်ဆင်တိုက်ခိုက်မှုစစ်အာတိုးချက်မှုတွေပြုလုပ်ဆောင်နေတဲ့အတွက်ကြောင့်ညုံမှန်းနဲ့ငင်းချမ်းရေးရရှိဖို့ခက်ခဲနေဦးမှာဖြစ်တယ်လို့စစ်ပွဲနဲ့သူတုံသွဲပါလာတဲ့စစ်ပြေတုတ်ကတဲ့ရေးပြင်ဒေသတွင်းတင်ကြင်ရေးကိုချင်းချောက်နေတယ်လို့လဲရှမ်းလူမှုအဖွဲ့အစည်းတွေကနေထောက်ပြပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
နိုင်ကွန်းအိမ်ပါရှင် VOA American အတန်းရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကို90နာရီအထိလိုင်းဒိုမီတာ24 25 30နှစ်တို့ကနေဆက်ပြီးအတန်းလွှင့်မိနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးလို့ရတယ်ဒါမှမဟုတ်လဲတည်တချင်းလက်ဆောင်တောင်းလို့ရတယ်ဆိုရင်ဖြင့် email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ကြပါရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညချမ်းမတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အောက်တိုဘာလ19ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညနာဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့
တာမတန်းတူညီနာမှုရှိတဲ့ခွဲခြားမှုကင်းတဲ့လူမှုအဖွဲ့အစည်းတစ်ခုဖြစ်ပေါ်လာဖို့အတွက်ကျွန်တော်တို့တွေကအမျိုးသမီးတွေကိုနှိမ်ချတဲ့ရေးသားမှုတွေပုံဖော်မှုတွေကိုသမခံကြောင်ပြသဖို့လိုပါတယ
်ပညာသင်ဆုနဲ့ဟောင်ကောင်စီတီကောလိပ်မှာလူမှုရေးဆိုင်ရာဘာသာရပ်ကိုလေ့လာစီပုနေတဲ့ကိုရှင်းတန်ရယုံကြည်ရာကိုယုံကြည်ရာစီရင်စီစဉ်မှနှာစင်ရမှာပါဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလောအပတ်စဉ်ကဏ္ဍတွေကိုနှာစင်ကြရမှာပါခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ကရင်ပြည်နယ်မြဝတီမြို့မှာအာရှလမ်းမကြီးဖွင့်လှစ်ပြီးတဲ့နောက်ပိုင်းထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးဟာနှစ်ဆနီးပါးတိုးလာခဲ့တယ်လို့ဒေသခံတွေကပြောပါတယ်အာရှလမ်းမကြီးဖောက်ပြီးတဲ့နောက်ထိုင်းမြန်မာအကြားကကုန်သွယ်မှုဘလို့တိုးတက်ပြောင်းလဲလာတယ်လဲဆိုတာနဲ့ပတ်သက်လို့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်မဟာမဲခေါင်စီမံကိန်းမှာပါဝင်တဲ့ထိုင်းမြန်မာအိန္ဒိယနိုင်ငံတို့အကြားမှာရှိတဲ့အာရှလမ်းမကြီးကိုအခုနှစ်ဩဂုတ်လ30ရက်နေ့ကမြန်မာဒုသမရဥညာထုတ်ကိုယ်တိုင်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်ထိုင်းနဲ့မြန်မာအကြားကကုန်သွယ်မှုပမာဏဟာအဲ့ဒီအာရှလမ်းမကြီးဖွင့်လှစ်တဲ့အချိန်မှာကျပ်ငွေ6ဘီလီယံလောက်ရှိခဲ့ပြီးလာမယ့်2016ခုနှစ်မှာအဲ့ဒီပမာဏတဲ့နှစ်ဆတိုးပြီး7ဘီလီယံလောက်အထိရှိလာလိမ့်မယ်လို့ခန့်မှန်းကြောင်းလဲဒုသမရဥညာထုံးကပြောကြားခဲ့ပါတယ်။ဒါကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေတွေဘလို့တိုးတက်ပြောင်းလဲလာတယ်လဲဆိုတာသိရှိနေအောင်မဲဆောက်မြို့မှာနေထိုင်တဲ့မန်းမျိုးမြင့်ကိုဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစပြောပါတယ
်။သူတို့မှန်းသားလို့ပဲအခုဒီဒီအချက်အလက်လမ်းတိုင်းပြည်ရတဲ့ဆိုင်မှာပြည်နယ်မျိုးတော့ဒီလိုကျွန်တော်မဟုတ်ဘူးသူတက်လာတယ်အမှန်လေကဒါကြောင့်လည်းအခုကနှစ်ခါကြီးလောက်ဖြစ်သွားတယ်လေနှစ်ခါကြီးလောက်ဖြစ်သွားကြတာကအညာသလိုရှိဒီခိုင်းဒီမဲခိုင်းသလိုရှိနှစ်ခါကြီးရင်တော့ကြောက်ဖြစ်ရင်ဒီလိုညာအတင်းကသူကဒီလိုကြီးရတယ်ခက်မှသူစီရင်အကြကခိုင်းတဲ့ကနေမြန်မာဘေးကိုတော့ပိုလစ်စီကလည်းခိုင်းကူညီမပဲပူတာတလောက်ကိုတလောက်ဘာတန်3000အထက်မှာရှိတယ်ကိုအဲ့ဒါကရင်ဝင်ကိန်းကမ်းနေလို့ပြောရမယ်အခုသူတို့ရှင်းတော့အခုဒီနေ့ကျမကျွန်တော်တို့စီကလောက်ဗမာကုန်တယ်ပြောထိုင်းနေပြောတော့ဆိုတော့အခုကတော့နှစ်ခါလောက်ဖြစ်လာတယ်ကိုကဒီလမ်းကြီးအချိန်လေးကောင်းတယ်ဘာလို့ဒီအချက်လမ်းပုတ်လိုက်ရတဲ့အရင်လိုကိုယူစီစီမှုကအရင်လိုတရက်ချာမှမဟုတ်တော့နောက်နေကြံ့မှုလည်းမရှိတော့လာကောင်းတဲ့တူကြီးကြီးကလေးတိုင်းရှိတယ်လေ။ဘာလို့လဲဆိုတော့အရင်ကတည်းကဆုံရဲတဲ့ဒါညနေတည်းကညနေတည်းကတော့ခဏကမရှိတော့ဘူးလေအဲ့ဒါကြောင့်ပါ
။ဒီလမ်းနေကောင်းလာတဲ့အတွက်ကုန်စည်စည်းစမှုများလာတယ်ဆိုတော့ဟိုဘောကုန်သွယ်မှုပမာဏမြင့်လာတာတော့ဟုတ်ပြီအကုန်ပစ္စည်းတွေကရိုးရိုး
အရေးပေါ်အခြေအနေတခုကြောင့်ကျမတို့အစီအစဉ်တွေခဏရပ်နိုင်ပြီးတော့အဆောက်အဦကနေထွက်ခွာရမှာဖြစ်တဲ့အတွက်အစီအစဉ်တွေကိုခဏရပ်ဆိုင်ထားမှာပါရှင်။မကြခင်ပြန်လည်ထုတ်လင်းပေးနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။
have identified and we will continue to identify the places that are most dangerous and we will not stop pushing people to leave. Residents of mountain towns clung to rescue workers' lifelines to navigate the fast-flowing brown chest-deep waters. Interior Secretary Senen Sarmiento says some residents do not leave. He says they are thinking of their crops. They are thinking of their animals. They are also thinking of how they will make a living. So this really is not an easy task. Simone Orendine for VOA News, Manila.
U.S.-based cybersecurity firm CrowdStrike says Chinese hackers were trying to break into Chinese technology and drug firms to steal their trade secrets the day after a new agreement in Washington to stop such actions. That report in the Washington Post today. I'm Marty Johnson in Washington.
That's the latest world news from VOA.
VOA. VOA 1. VOA 1. The best music now.
Gotta get that. Gotta get that. Gotta get that. Gotta get that. Dip, 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 dip. Gotta get that. Gotta get that. Gotta get that. Gotta get that. 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 Yo, I got that hit to beat the block. You can get that bass on below. I got that rock and roll. That future flow. That digital spit, next level visual. I got that boom, how to beat back.
I like that boom, boom, pow. Them chickens jacking my style. They try to copy my swagger. I'm on that next now. I'm sold 3008. You sold 2000 and late. I got that boom, boom, boom. That future boom, boom, boom. Let me get it now.
Boom, boom, boom. Gotta get that. 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 That boom, that boom, that boom, boom, boom.
I'm on that supersonic boom, y'all hear that spaceship zoom. When I step inside the room, them girls go ape, ape, boom. Y'all stuck on super ape, ape, that lo-fi stupid ape, bit. I'm on that HD flat, this beat go boom, boom, pap. I'm a beast when you turn me on. Into the future, Cybertron. Harder, faster, better, stronger. Texting ladies extra longer. Cause we got to beat that bounce. We got to beat that pound. We got to beat that 808. That boom, boom in your town.
People in the place.
Black Eyed Peas kicking things off this hour on VOA 1. Outkast and Little Mix, they're on the way. Stick around for that and more. Fall Out Boy next.
I can move mountains. I can work a miracle. Work a miracle. Oh, oh, oh. If you like it all. Ain't nothing but
How deep is your love? deep in your love.
အရေးပေါ်အခြေအနေညိမ့်သက်သွားပြီးမှအခုပြန်ပြီးတော့အစီအစဉ်ကိုပြန်ပြီးစတင်ပါမယ်ရှင်။အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ရဲ့အလဲပါမဆူမြတ်မုံအစီအစဉ်ပြီးကိုသားညွန်ဦးကအကူအညီတင်ဆက်ထားပါရစေ။
အာဖရိကအစွန်ဖျားနေရာတွေတော့လေ Facebook လို့လို့ Internet ကိုခမဲ့သုံးနိုင်ကြတော့မယ်တဲ့ကိုသားညုံကြီ
း Internet line တွေချိတ်ဖို့အခက်အခဲရှိနေသေးတဲ့နေရာတွေအတွက်ဂျိုရုဘဝကနေပြီးတော့ Internet ကွန်ရက်ဖြန့်ကျက်ပြီးမှဆိုပဲဗျအဲ့ဒီအတွက်အခုဒီအထူးဆက်သွယ်ဂျိုရုတစ်ခုစောင့်နေတာ2016နှစ်ကုန်ပိုင်းလောက်ဆိုရင်အာဂတဘဝကနေပြီးတော့ Internet ကွန်ရက်ဖြန့်ပြီးနိုင်တော့မှာတဲ့
Facebook ကုမ္ပဏီအကြီးအကဲ Mark Zuckerberg ရဲ့ကြေညာချက်အတိုင်းဆိုရင်ပြင်သစ်အခြေဆိုင် Eutelsat ဆက်သွယ်ရေးဂျိုရုလုပ်ငန်းကြီးနဲ့ Facebook ပေါင်းပြီးတော့အာဖရိကတိုက်အရှေ့ပိုင်းအနောက်ပိုင်းနဲ့တောင်ပိုင်းနိုင်ငံတွေမှာအင်တာနက်ချိတ်ဆက်နိုင်ဖို့အခက်အခဲရှိနေတဲ့နေရာတွေကိုဂျိုရုဘော်ကနေပြီးတော့ကိုယ့်ရဲ့ဖြန့်ကျက်ပေးမှာတဲ့ဒီအစီအစဉ်ကိုအထူးကလုပ်နေတာကတော့ကမ္ဘာပေါ်မှာရှိသမျှလူတိုင်းအင်တာနက်ချိတ်ဆက်နိုင်ရေးအတွက်စ조사နေတဲ့ internet.org ဆိုတဲ့အဖွဲ့အစည်းကိုသားညုံရဲ့အဲ့ဒီအဖွဲ့အစည်းကို Facebook ကဦးဆောင်ပြီးတော့ Nokia, Samsung, Ericsson တို့လို electronic ဆက်သွယ်ရေးလုပ်ငန်းကြီး6ခုပါတယ်
တောင်အာဖရိကနိုင်ငံအစိုးရရဲ့သတင်းဖော်ပြချက်အရဆိုရင်တော့တောင်အာဖရိကနိုင်ငံပါဝင်အာဖရိကတိုက်ထဲကနိုင်ငံပေါင်း14နိုင်ငံကျော်အနေနဲ့အခမဲ့အင်တာနက်ချိတ်ဆက်နိုင်ကြမှာဖြစ်တယ်တဲ့အာဖရိကတိုက်တောင်ပိုင်းနိုင်ငံတွေမှာက broadband အင်တာနက်ချိတ်ဆက်နိုင်တဲ့ပမာဏကလောလောဆယ်ကမ္ဘာပေါ်မှာအနှိမ့်ဆုံးပဲတဲ့ကုလသမဂ္ဂရဲ့2014 broadband အင်တာနက်ဆိုင်ရာအစီရင်ခံစာအရဆိုရင်တော့ဂီနီတို့ဆိုမာလီယာတို့ဘရွန်ဒီတို့အီရီထရီးယားတို့လိုမျိုးနိုင်ငံတွေမှာဆိုရင်အင်တာနက်ချိတ်ဆက်သုံးနိုင်တဲ့လူဦးရေက2ရာခိုင်နှုန်းတောင်မရှိဘူးတဲ့ဆိုတော့အဲ့လိုမျိုးနိုင်ငံတွေကလူတွေအနေနဲ့က Facebook ကုမ္ပဏီငွေကြေးစိုက်ထုတ်ပေးမယ်အခုဒီစီစဉ်ရဲ့အကျိုးကိုခန်းစားနိုင်ကြမှာဗ
ျနိုင်ငံတကာနိုင်ငံမှာဖွံ့ဖြိုးဖို့เนาะဒီစမ်းသစ်တီထွင်နိုင်ဖို့အတွက်ကအင်တာနက်ဆက်သွယ်မှုကအခုခေတ်မှာအဓိကလိုရမလားဇာကဘကလည်းဗာပြောလဲဆိုတော့အင်တာနက်ချိတ်ဆက်မှုကနေပြီးတော့တဲ့ဒီလူမှုဘဝတွေပြောင်းလဲသွားနိုင်တယ်အဲ့ဒါကြောင့်ကမ္ဘာပေါ်မှာရှိသမျှလူတိုင်းအင်တာနက်သုံးနိုင်ကြတဲ့အထိသူတို့ကလှုပ်သွားမှာပါတဲ့ဝေးလံခေါင်လာတဲ့နေရာတွေမှာအင်တာနက်လိုင်းချိတ်ဖို့ဆိုလို့ရှိရင်အခက်အခဲတွေအများကြီးရှိနိုင်တယ်အဲ့လိုနေရာမျိုးတွေအတွက်ကိုအထူးရောက်ဆုံးကဂျိုရုဘော်ကနေပြီးတော့အင်တာနက်ကွန်ရက်တွေဖြန့်ပေးတာပဲပြဿနာအဲ့လိုလုပ်ဖို့အတွက်ကတိတ်ပြီးတော့ငွေကုန်ကြေးကျများတော့ဖွံ့ဖြိုးဆဲနိုင်ငံတွေမှာဘလို့မှမတက်နိုင်ကြဘူးလေအခုလက်ရှိမှာကုမ္ပဏီတချို့ကတော့ဒီဂျိုရုသုံးပြီးတော့မှအင်တာနက်ချိတ်ဆက်ပေးနေကြတာရှိပါတယ်အဲ့ဒါတွေကစီးပွားပြီးအဖိုးအခါယူပြီးတော့လုပ်နေတာပါအခုကတော့ Eutelsat နဲ့ Facebook ပေါင်းပြီးတော့မှအခမဲ့အင်တာနက်ကွန်ရက်ဖြန့်ပေးဖို့အတွက်ကို AMOS 6ဆိုတဲ့ဂျိုရုအသစ်ကိုစောင့်နေတာဆိုတော့စိတ်တော့စိတ်ဝင်စားဖို့ကောင်းတယ်ရှင်
အင်တာနက်ကိုအခမဲ့ချိတ်ဆက်နိုင်အောင်လုပ်ပေးမယ်ဆိုတဲ့အတွက်ဝေဖန်မှုတွေကလည်းရှိနေတယ်ဗျ။ဒီအထူးသဖြင့် ID လုပ်ငန်းရှေ့ပြင်းနေတဲ့အိန္ဒိယနိုင်ငံကစီးပွားရေးလုပ်ငန်းတွေကတော့ကိုဝေဖန်ကန့်ကွက်နေကြတာ။ဖွံ့ဖြိုးစားအင်တာနက်ဈေးကွက်တွေအတွက်ဒီလိုမျိုးလုပ်တာမမျှတဘူးဆိုပြီးတော့တော့ကိုသူတို့စိတ်ဆိုးနေကြတာ
။ World Wide Web အင်တာနက်ကိုစပြီးတော့တီထွင်ခဲ့တဲ့ကွန်ပျူတာပညာရှင် Tim Berners-Lee ကဆိုလို့ရှိရင်လည်းအခမဲ့အင်တာနက်ဆက်သွယ်ပေးမယ်ဆိုတဲ့အပေါ်မှာကန့်ကွက်ကြဖို့တောင်းပြောတယ်ရှင်။Net neutrality လို့ဆိုရဲအင်တာနက်ဆက်သွယ်ရေးဆိုင်ရာစည်းမျဉ်းစည်းကမ်းပါအချက်တွေကိုချိုးဖောက်ရရောက်မဲ့ကိစ္စကိုအင်အားကောင်းစားအင်တာနက်ဈေးကွက်တွေအနေနဲ့လက်မခံသင့်ဘူးလို့ Tim Berners-Lee က Guardian သတင်းစာကြီးနဲ့မေးမြန်းကမ်းမှပြောတာရှင်အင်တာနက်လိုင်းတစ်ခုကိုနောက်တစ်ခုထပ်ပို့ပြီးတော့အခွင့်အရေးပေးတာမျိုးမဖြစ်စေသင့်ဘူးအားလုံးဒန်းတူဖြစ်စေသင့်တယ်ဆိုတဲ့အချက်ကိုသူကအဓိကပြောချင်တာပါဒါမဲ့ဒါကိုဇာကဘတ်ကဘလို့ခြေပလဲဆိုတော့သူတို့အစီအစဉ်ကတဲ့ဒီတခြားအင်တာနက်ဝန်ဆောင်မှုတွေကိုပိတ်ပင်တားဆီးတာမျိုးကြောသွားတာမျိုးမဟုတ်တဲ့အတွက်ကြောင့် net neutrality ကိုမထိခိုက်စေပါဘူးတဲ့
လက်ရှိကမ္ဘာမှာအင်တာနက်ကိုသုံးနေကြတဲ့သူကကမ္ဘာလူကြီးရဲ့သုံးပုံတစ်ပုံပဲရှိနေသေးတော့ကြံတဲ့လူတိုင်းအင်တာနက်ကိုချိတ်ဆက်နိုင်ကြအောင်လုပ်ပေးမယ်ဆိုတဲ့ရည်ရွယ်ချက်ကတော့ကောင်းပါတယ်အခမဲ့သုံးထန်အောင်လုပ်ပေးမယ်ဆိုတော့ကပူရောင်ကောင်းပါတယ်ဒါပေမဲ့လို့အဲ့လိုမျိုးလုပ်ဖို့သူတို့အတွက်ဘလူးအကျိုးမြတ်တွေပြန်ရနိုင်ပါလဲမဆုမြတ်မော
ပြန်ရမယ့်အကျိုးမြတ်တွေကဘယ်နှဲပါမလဲကိုသားညုံရဲ့ဥမာ Facebook ကုမ္ပဏီကိုပဲကြည့်လေပြောရမယ်ဆိုလို့ရှိရင် Facebook သုံးနေကြတဲ့တချို့သူတွေအကြောင်းကို Facebook ကသူတို့ရဲ့မိသားစုဝင်တွေထက်တောင်မှသိအောင်မယ်အဲ့ဒီသူတွေဘာလုပ်တတ်သလဲဘလူးနေရာမျိုးသွားတတ်သလဲဘလူးပစ္စည်းမျိုးကြိုက်တတ်သလဲဘလူးဆိုင်မျိုးတွေမှာစားတတ်သလဲဆိုတာကို တင်တဲ့ post တွေကနေတဆင့် Facebook ကအားလုံးမှတ်ထားတာအဲ့လိုမှတ်ပြီးတော့မှဒီသက်ဆိုင်သင့်တော်တဲ့ကုန်ပစ္စည်းဝန်ဆောင်မှုတွေကိုအကြံပေးတယ်ကြော်ညာတယ်လေအဲ့ဒီကနေပြီးတော့ Facebook ကအကျိုးအမြတ်တွေအများကြီးရတာပေါ့နောက်အခု Facebook ကထုတ်ဝေရေးနဲ့ video ကြော်ညာလုပ်ငန်းလိုမျိုးစီးပွားရေးလုပ်ငန်းတွေလုပ်ဖို့လည်းခြေလှမ်းနေပြီဆိုတော့ internet သုံးတဲ့သူတွေများလေသူတို့ရဲ့လုပ်ငန်းတွေကိုလူသိများလေပဲအဲ့ဒီနောက်ဆက်တွဲမှာစီးပွားရေးအကျိုးဆက်တွေကလည်းဘယ်နည်းမလဲရှင
်မဆူမြမုံပြောတာလည်းဟုတ်ပါတယ်အဲ့ဒါကြောင့်မလို့ Bloomberg စီးပွားရေးသတင်းဆောင်မတစ်ခုမှဆိုရင် internet ကနေတဆင့် Facebook ဟာတင်တို့ရဲ့နောက်ကိုတောက်လျှောက်လိုက်နေတာလို့ကိုခေါင်းစဉ်တက်ထားတာဖားရတယ်ဗျကိုပါကြိုက်လဲမကြိုက်ဘူးလဲဆိုတာကို Facebook ကသိနေပြီးတော့အဲ့ဒီအချက်လက်တွေကနေပြီးတော့ဘလို့ငွေရှာတယ်လဲဆိုတာကိုရေးပြထားတာပါအဲ့ဒီဆောင်မထဲမှာဆိုရင်အဲ့လိုမျိုး Facebook ကကိုယ့်ရဲ့လက်ကင်ဖုန်းတွေကွန်ပျူတာတွေကတဆင့်ကိုဘာတွေလုပ်နေတယ်လဲဆိုတာမသိစေချင်လို့ရှိရင် Facebook သုံးမိတာနဲ့ sign out လုပ်ပြီးတော့ထွက်ပါ internet browser ကိုလည်း cookies programs တွေလက်မခံအောင်လုပ်ထားပါလို့တော့မှအကြံပေးထားသေးတယ်မဟုတ်ရင်တော့ဒီ online ပေါ်ကတဆင့်စီးပွားရေးကြော်ညာတွေကကိုယ့်ရဲ့နောက်ကိုတစ်ချိန်လုံးကိုလိုက်နေမှာပဲတဲ့
ငွေကြေးအကျိုးအမြတ်တွေအများကြီးရတဲ့ကြော်ညာလုပ်ငန်းတွေနဲ့ Facebook အလုပ်ဖြစ်နေလို့အခုလိုမျိုးငွေကြေးအကုန်ခံပြီးတော့အခမဲ့ internet ဝန်ဆောင်မှုတွေလုပ်ပေးနိုင်တာလို့ပြောရမလို့ဖြစ်နေပြီတကယ်တော့ဒီပုံမှန် internet line တွေဆက်သွယ်ချိတ်ဆက်ပေးဖို့အခြေခံအဆောက်အုံတွေအားနည်းတဲ့နေရာမျိုးတွေမှာလူတွေ internet သုံးနိုင်ကြဖို့အတွက် Facebook ကနည်းမျိုးစုံနဲ့တော့စ조사ပေးနေတာပါအခုဒီ AMOS 6ဆက်သွယ်ရေးဂျိုဒူးသစ်ကိုထွင်းနေတဲ့တစ်ချိန်တည်းမှာပဲအကွီလာဆိုတဲ့ဒီမောင်းသူမဲ့ drone လေယာဉ်တစ်ခုကိုလည်းတိစောက်နေပါတယ်နေစွမ်းအင်သုံးပေ140အရှည်ရှိတဲ့အဲ့ဒီအကွီလာရှင်ပေါ်ကနေလေဝေးလံတဲ့နေရာတွေမှာ internet ကိုရက်ဖြတ်နိုင်ဖို့စ조사နေတဲ့နောက်ထပ်အစီအစဉ်တစ်ခုပေါ့
Google ကလည်းဝင်ပေါ်ကနေပြီးတော့ internet line တွေချိတ်ဆက်နိုင်ဖို့လုပ်နေပါသေးတယ်မဆူမြမွန်ရဲ့။ကောင်းကင်အမြင့်ကိုပြန်နိုင်တဲ့မိုးပြံပူပေါင်းကြီးတွေကိုလီတဲက internet tower တိုင်းလိုသဘောမျိုးနဲ့ခေါင်းတဲ့နေရာတွေစီကို internet signal တွေလွှတ်ပေးနိုင်ဖို့ Google က project loom ဆိုပြီးတော့လုပ်နေတာ။အခုဒီ American, New Zealand နဲ့ Brazil အရှေ့မြောက်ပိုင်းတို့မှာတော့စမ်းအောင်စမ်းနေပြီမဆူမြမွန
်။ဘဲကုမ္ပဏီကပဲလုပ်လို့ဒီ internet သုံးခွင့်မရသေးတဲ့သူတွေအခမဲ့သုံးနိုင်ကြမယ်ဆိုတဲ့ရည်ရွယ်ချက်ကိုတော့ကျွန်တော်ကတော့အားပေးတယ်ဒီကမ္ဘာလုံးဒီချိတ်ဆက်ရှက်နွယ်နေတဲ့ globalization ခေတ်ကြီးထဲမှာ internet ကိုသုံးနိုင်ကြမယ်ဆိုရင်အသိပညာအတတ်ပညာတိုးနိုင်တာအပြင်ကိုယ့်အတွက်အလုပ်အကိုင်အခွင့်အလမ်းတွေကအစားရလာနိုင်တဲ့ကောင်းကျိုးတွေကအများကြီးဆိုတော့လက်တွေ့မြန်မြန်လုပ်နိုင်ကြလေကောင်းလေပဲလို့ပြောရမှာပဲရှင
်မဆူမြတ်မုံစီစဉ်ပြီးကိုသားညို့ဦးကူညီတင်ဆက်ခဲ့တဲ့ blogger တွေပြောသည်မြအစီအစဉ်ဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကနေအော်တိုဘောလာ19ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်အစီအစဉ်မှာတော့ပညာသင်ဆုရပြီးဟောင်ကောင် City College မှာလူမှုရေးဆိုင်ရာဘာသာရပ်ကိုလေ့လာစီပုံနေတဲ့ကိုရှင်းတန်ကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရမှာပါမမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ဒါမှကျွန်တော်ယုံကြည်တာကတော့တောင်မှတန်းတူညီညာမှုရှိတဲ့ခွဲခြားမှုကင်းတဲ့လူမှုအဖွဲ့အစည်းတစ်ခုဖြစ်ပေါ်လာဖို့အတွက်ကျွန်တော်တို့တွေကအမျိုးသမီးတွေကိုနှိမ်ချတဲ့ရည်သားမှုတွေပုံဖော်မှုတွေကိုလက်မခံကြောင်းတက်သားဖို့လိုပါတယ်ကျွန်တော်ကသင်လို့လက်မခံကြောင်းတက်သားဖို့လိုလဲဆိုရင်တော့အဲ့ဒီအပြုမှုတွေကအမျိုးသမီးတွေကိုတံပိုးမထားမလေးစားဒုတိယဒဏ္ဍာရီလူသားဒါမှမဟုတ်တဆင့်နှိမ့်တဲ့လူသားတွေအဖြစ်နဲ့ခွဲခြားဆက်ဆံတဲ့သဘောဆောင်တဲ့အတွက်ကြောင့်ဖြစ်ပါတယ်။အဲဒါကြောင့်တားမှခွဲခြားဆက်ဆံမှုတွေပပပြဖို့ကျွန်တော်တို့တွေကအမျိုးသမီးတွေကိုနှိမ်ချတဲ့သဘောဆောင်တဲ့အပြုမှုမှန်သမျှကိုဆန့်ကျင်ရပါမယ်။အခုရပိုင်းတွင်ကျွန်တော်လူမှုကွန်ရက်မှာကြည်ကြဲတန်းတန်းတွေ့လာတာကတော့ဒီစစ်ဘိုလ်ချုပ်တွေအနိုင်ရပါတီခေါင်းဆောင်တွေကိုတယောတဲ့ကတ်တုန်းတွေတက်ပုံတွေဖြစ်ပါတယ်။အဲဒီတယောမှုတွေရဲ့ထူးခြားချက်ကဘာလဲဆိုလို့ရှိရင်အမျိုးသမီးအဝယ်စားဖြစ်တဲ့ထမင်းတို့စကတ်တကိုအသုံးပြုပြီးတော့တယောကြတာဖြစ်ပါတယ်။ထမင်းတို့စကတ်တကိုအသုံးပြုရတဲ့အတိတ်ကထင်ရှားပါတယ်အမျိုးသမီးတွေကနိုင်ကြတယ်လို့မြင်တဲ့အစဉ်အဆက်ကြောင့်ဒီလာကြတဲ့ခွဲခြားဆက်ဆံတဲ့အတွေ့အခေါ်တွေကြောင့်သူတို့ဝတ်တဲ့ဒီခန္ဓာကိုယ်အောက်ပိုင်းအဝယ်စားဟာပုံခံနေတဲ့အရာမလိုလားတဲ့အရာညဉ့်ဉန်းတဲ့အရာအစ်တမန်တဲ့အတွက်ကြောင့်ဒီထမိန်တို့စကတ်တို့နဲ့တွဲဖက်ပြီးတေရောကြတယ်ဖြစ်ပါတယ်။ဒါမှဒီတန်းတူညီများတဲ့ပတ်ဝန်းကျင်တည်ဆောက်ဖို့အတွက်ကျွန်တော်တို့တွေကအမျိုးသမီးကြီးအပေါ်ခွဲခြားဆက်ဆံတဲ့အပြုမှုတွေအတွေ့အခေါ်မှန်များကိုကွန့်ကွတ်တတ်ဖို့လိုပါတယ်။အခုတွေ့မြင်နေရတဲ့အမျိုးသမီးအဝယ်စားတွေကိုအခြေခံတဲ့ဒီအရေးအသားပေါ်ပေါ်မှုတွေကတာမန်မော်ဘူးလို့ကျွန်တော်ထင်ပါတယ်။အမျိုးသမီးတွေအပေါ်မှာခွဲခြားဆက်ဆံတဲ့နှိမ်ချတဲ့သဘောရောက်တဲ့အတွေ့အခေါ်ကိုအခြေခံပါတယ်။အဲဒါကြောင့်ကျွန်တော်တို့တွေကအမျိုးသမီးအကွေအစားတွေကိုအခြေခံတဲ့တယောရေးသားပေါ်ပေါ်မှုတွေကိုမလိုလားကြောင်းလူမှုကွန်ရက်တွေ၊ဆာမင်နာတွေ၊ဒီသတင်းမီဒီယာတွေမှာထုတ်ဖော်ပြောဆိုကြဆွေးနွေးကြကန့်ကွက်ကြဖို့လိုပါတယ်။ကျွန်တော်အနေနဲ့လည်းအခု VOA သူယုံကြည်ရာကဏ္ဍအစီအစဉ်ကနေပြီးတော့ မျိုးသမီးတွေကိုနှိမ်ချတဲ့အရေးအသားအပြုမူတွေကိုမလိုလားကြောင်းထုတ်ဖော်နေခြင်းဖြစ်ပါတယ်။ကျွန်တော်နောက်ဆုံးပြောလိုတာကတော့အမျိုးသမီးတွေကိုနှိမ်ချခွဲခြားဆက်ဆံတဲ့အတွေ့အကြုံအပြုမူတွေကိုလူမှုအဖွဲ့အစည်းတွေမှာတုံ့ပြန်မှုလိုပါတယ်။အဲ့ဒါမှသာခွဲခြားဆက်ဆံမှုတွေကင်းဝေးတဲ့ဒီကြားမတန်းလူညီများဖြစ်တဲ့လူအဖွဲ့အစည်းတစ်ခုရရှိမှာဖြစ်ပါတယ်။ကြားမတန်းလူညီများတဲ့လူအဖွဲ့အစည်းဖြစ်မှလာဒီထိုအဖွဲ့ထိုလူအဖွဲ့အစည်းဟာဒီလိုရှိတဲ့လူသားဆန်တဲ့တရားတွေထုံကားတဲ့လူအဖွဲ့အစည်းဖြစ်မယ်လို့ယုံကြည်ပါတယ်။ဒီလိုဖြစ်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာစီစဉ်ကိုထုတ်လွှင့်ပေးခဲ့တာပါရှင်။တော်တော်ရှင်တို့ခုနားဆင်နေကြရတော့ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့7နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။တနင်္လာနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။အခုကြံနေသေးတဲ့အချိန်တွင်တရင်အချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင်။
ယူရန်နျူကလ িয়ার စီစဉ်ဆိုင်ရာနိုင်ငံတကာသဘောတူညီချက်အတိုင်းဆက်ပြီးလှုပ်ဆောင်နေကြတာမှာသဘောတူညီချက်ပါသူတို့ရဲ့သက်ဆိုင်ရာအပိုင်းတွေကိုနှစ်ဖက်စလုံးကဘလူးအကောင့်ထဲပေါ်ရဲဆိုတာကိုစောင့်ကြည့်မဲ့ပူရဲကော်မရှင်ရဲ့ပထမဆုံးစီဝေးကိုဒီကနေ့ကျင်းပပါရယ်အမေရိကန်ဗြိတိန်တရုတ်ပြင်သစ်ရုရှားဂျာမနီနဲ့ဥရောပသမဂ္ဂတို့ပါဝင်တဲ့အဖွဲ့နဲ့ယူရန်နိုင်ငံကအဆင့်မြင့်တာဝန်ရှိသူတွေဟာပြီးခဲ့တဲ့ဇူလိုင်လတုန်းကယူရန်နျူကလ িয়ার သဘောတူညီချက်ရယူခဲ့ကြတဲ့ဩစတြီးယားနိုင်ငံဗီယက်နမ်မြို့မှာပဲဒီကနေ့ဆွေးနွေးပွဲလုပ်နေတာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရွေးကောက်ပွဲကျင်းပဖို့အချိန်နှိမ့်ခဲ့လာတာနဲ့အမျှနိုင်ငံရေးပါတီတွေရဲ့မဲဆွဲစည်းရုံးမှုတွေအချိန်မြင့်လှုပ်ဆောင်လာနေကြသလိုမဲဆွဲစည်းရုံးမှုတွေနဲ့ပတ်သက်ပြီးသတင်းရေးသားဖော်ပြကြတဲ့သတင်းမီဒီယာတွေအနေနဲ့မီဒီယာချင်းဝင်တဲ့အညီရေးသားထုတ်ဝေကြဖို့ရွေးကောက်ပွဲကော်မရှင်ကမနေ့ကနေ့ဆွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။ကော်မရှင်ရဲ့သတင်းထုတ်ပြန်ချက်ထဲမှာ BBC မြန်မာပိုင်းအစီအစဉ်ရဲ့အောက်တိုဘာလ18ရက်မနက်ပိုင်းအစီအစဉ်ပါထုတ်လွှင့်ချက်တစ်ခုကိုကိုးကားဖော်ပြထားပါတယ်။အဲ့ဒီထုတ်လွှင့်ချက်မှာပြည်ထောင်စုချက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကရေဒီယိုနဲ့ငွေတွေပေးပြီးတော့မဲဆွယ်နေတဲ့အကြောင်းမှတ်ပုံနဲ့နံပါတ်တွေတောင်းတဲ့အကြောင်းစိုက်ကားတွေမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အလံစိုက်ထားပြီးနှစ်ဖူးစီစီစီထားတဲ့အကြောင်းနဲ့ NLD ကိုပဲစိတ်ဝင်စားပြီးတော့ NLD အစိုးရဖွဲ့နိုင်မှုမျှော်လင့်တဲ့အကြောင်းရန်ကုန်တိုင်းလှန်တရာမြို့နယ်ကမဲဆန္ဒရှင်တူပြောတာကိုကိုးကားပြီးတော့ဒီထုတ်လွှင့်သွားတယ်ဆိုပြီးကော်မရှင်ကဖော်ပြထားပါတယ်ရှင်မြောက်ကိုရီးယားနျူကလ িয়ার စီစဉ်ဆုံးသက်ရေးနိုင်ငံကဆွေးနွေးမှုတွေပြန်ဆဖို့ကိစ္စမြောက်ကိုရီးယားကညှင်းဆန်လိုက်ပြီးတရားဝင်ငင်းကြီးသဘောတူညီချက်တရားချမှတ်နိုင်အောင်အမေရိကန်ပြည်ထောင်စုကစစ်ဆင်ညှိနှိုင်းဆောင်ရွက်ဖို့တောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကအမေရိကန်သမ္မတဘရက်အိုဘားမားနဲ့တောင်ကိုရီးယားသမ္မတပက်ကွန်ဟေတို့ဝါရှင်တန်မြို့မှာတွေ့ဆုံကြတဲ့အချိန်မြောက်ကိုရီးယားဘက်ကသာနျူကလ িয়ার လက်နက်ဆွတ်လွတ်ဖို့သဘောတူမယ်ဆိုရင်အမေရိကန်နဲ့တောင်ကိုရီးယားတို့ဘက်ကစစ်ဆင်ညှိနှိုင်းမှုတွေလုပ်သွားဖို့အဆင်သင့်မယ်လို့ခေါင်းဆောင်နှုတ်ဦးတို့ပြောကြားခဲ့ပြီးမှပဲမြောက်ကိုရီးယားကအခုလိုထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။တရုတ်နိုင်ငံရဲ့စီးပွားရေးဟာဒီနှစ်တတိယလေးလပတ်မှာတိုးတက်မှုနှုန်းနှင်းနေပြီးတော့6.9%ရာခိုင်နှုန်းပဲရှိပါတယ်။ဒါဟာကမ္ဘာလုံးဆိုင်ရာစီးပွားရေးကျဆင်းချိန်ကလေးကဆိုရင်ကမ္ဘာဒုတိယအကြီးဆုံးစီးပွားရေးနိုင်ငံမှာတိုးတက်မှုနှုန်းအနည်းဆုံးကာလပဲဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံကုန်းလင်းပိုင်းကိုတဖြည်းဖြည်းချင်းချစ်ကပ်ဝင်ရောက်လာတဲ့တိုင်ဖွန်းကွန်ဖွန်ကြောင့်လူပေါင်း10ယောက်ထက်မနည်းသေဆုံးခဲ့ရတယ်လို့မုန်တိုင်းကြောင့်ကျုံရတဲ့ရေပိတံကြောင့်ပိတ်မိနေတဲ့ဒေသခံရွာသားရာပေါင်းများစွာကိုကူညီပေးဖို့စစ်တပ်ရဲနဲ့စစ်တနဝန်ထမ်းတွေရေးပေါ်ကူညီကယ်ဆယ်ရေးအတွက်ကြိုးပမ်းနေကြပါတယ်ရှင်။
တရင်ချင်းချုပ်ကိုမခင်ဖြူတွေကကြေညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမဆူမင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ VOA America အတန်ညပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00လိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.965 ၊လိုင်းဒိုမီတာ53 kHz 9.95တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကျန်းမာရှင်လန်းပါစေရှင်။
This program has come to you from the Voice of America, Washington.